Only sister, you four. The both are new and not be gone. They are from here, they need to consent to that. They let you, they are after four years, no talk, how yet are they from that building? The both are new, in the front, you see them need to buy them. You know that they look like that, after you, so not are you, huh? You can make a trip, so soon, so soon, you know that to buy them. The new got started, so, ဖြစ်ပေါ်ကြရမယ်ဝိပဿနာသမထနည်းဟာဖြင့်ကုလတာအမြင့်အကျိုးတွေကလုံးဝလွတ်မြောက်ရာအတွက်အဓိကနောင်ကျေကြီးဖြစ်ပါတယ်ဒီနောင်ကျေဟာအမတန်ရှိကြတဲ့နောင်ကျေဖြစ်ပြီးဂေါတမမြတ်စွာဘုရားက2500ကျော်ကပြန်လည်သိရှိကြခြင်းဖြစ်ပါတယ်ယောဂီတွေတော်တော်များများဟာသမထင်းတာအမှန်တရားရဲ့ဒုက္ခမျိုးကြီးတဲ့မှာပထမအဦးဆုံးအကျိုးမြင့်မြတ်ခြင်းဖြစ်ပြီးနောင်မှန်ဘက်ကိုစပြီးခြေလမ်းဆန်းကြခြင်းဖြစ်ပါတယ်လူတွေဟာဝိစငလုံးငလုံးဖြစ်တဲ့အချိန်ကစပြီးအမျိုးတွေအပြင်လောကကိုသာရှိရှိလွတ်လာနေကြပါတယ်အင်မတအယူကြည့်တဲ့အသင်းသစ္စာတပံကိုတော့မသိမိကြပါဘူးဒီတော့အသင်းလောကဟာမြင့်မြင့်ကြီးကိုယ့်အဖြစ်မှန်ကိုကိုယ်မသိဖြစ်နေကြပါတယ်အမိုက်မှောင်ကြီးဆုံးရနေပါတယ်အပြင်လောကမှာရှိတဲ့အမျိုးသားတွေအတုအယောင်တွေကအရေးပေးပြီးတော့စိတ်ကိုပုံမှားတွေပြင်းနေကြခဲ့ပါတယ်။ဒီတော့စိတ်ဟာအမျိုးသားတွေအပြည့်နဲ့ဆွတ်တက်နေကြပြီးအမှန်တရားအဖြစ်မှန်တွေကိုမသိနားမလည်ဖြစ်နေကြပါတယ်။စိတ်ကိုယ်တော်ကမျက်စိပိတ်ပြီးတော့အပြင်လောကဖြစ်တဲ့မိမိရဲ့စိတ်ကိုရှုနေလိုက်တဲ့နေနဲ့ဆိုရင်တောင်မှအမှန်တရားသစ္စာတရားနဲ့ဝင်နေပါသေးတယ်။စိတ်ကူးလို့ဒီအာယုံပြုနေလို့တတိယအတွေ့အကြုံမဟုတ်တော့သစ္စာတရားကိုလက်တွေ့သိရှိပြီးမခံစားနိုင်ပါဘူး။စိတ်ကူးသက်သက်ညတာပါပဲ။လူတွေဟာပုံတရားတစ်ခုခုကိုစိတ်ကူးနဲ့မြင်နေရပါတယ်။ဘာသာမင်္ဂလာတို့ကိုလူခံနေကြပါတယ်။တဘာဝမဟုတ်တဲ့လမ်းတော်တွေခံပြီးနေကြပါတယ်။ဒါပေမဲ့မိမိတို့ကိုယ်ခန္ဓာနဲ့သက်ဆိုင်တဲ့တကယ်အမှန်တဘာဝအဖြစ်အပျက်တွေတဘာဝဆိုင်နိုင်တဲ့တွေကိုဖြစ်ဖို့ရဖို့တော့မစိုးစားကြပါဘူး။ရှင်းရမယ်လမ်းကြီးကရှင်လျောစပြီနဲ့အခုရောဂီတို့ဟာဒီမောင်မောင်ဘက်ကိုပထမဦးဆုံးခြေလမ်းစပြီးလမ်းကြပါပြီ။ဒီလိုဆိုတာကတော့အင်မတန်ကောင်းလာပါတယ်။မိမိတို့ရဲ့အတွင်းလောကကိုအလုံးကုန်စင်ကြည့်ကြဖို့ရာခင်ဗျားကအရှိကြီးအချင်းကြီးကအများကြီးလိုပါလိမ့်မယ်။အစတော့ကောင်းလာပါပြီ။အနှောင့်အယှက်ကြောက်တာလိုပါတော့တယ်။ဒါပေမဲ့ခင်ကြီးကတလောက်ပဲဝေးပြီးအဝေးဆုံးခင်ကြီးဟာလည်းပထမဦးဆုံးခြေလမ်းနဲ့စကြရရတာပါပဲ။ဒီနောက်ပိုင်းရဲ့လမ်းပြင်ပေါ်မှာနှောင့်တဲ့အတွက်ကိုပထမဆုံးခြေလမ်းနှောင့်နေကြပြီဆိုရင်တော့ဒီတပ်ကိုဟာဒုတိယခြေလမ်းတတိယခြေလမ်းတွေဆက်ပြီးလမ်းကြတော့မှာပဲဆိုတာကိုမြန်လင်းရဲ့ရှိပါတယ်ပြီးတော့ပုဂ္ဂိုလ်ဟာတဏှာကြီးတဏှာတဏှာကြီးတဏှာနဲ့နောက်ဆုံးပန်းတိုင်ဖြစ်တဲ့ဘဝမှလွတ်လပ်ရာဖြစ်တဲ့မိဘံကိုမျက်မှောက်ပြုနိုင်ကြပါလိမ့်မယ်မိဘံကိုမျက်မှောက်ပြုနိုင်အောင်လို့ဥပ္ပံရဲ့လမ်းမှန်ကိုရှောက်မှဖြစ်တာမို့အင်မတန်အရေးကြီးတဲ့အင်မတန်အဖို့တန်တဲ့ခြေလမ်းဖြစ်ပါတယ်ဒီသစ္စာတရားဟာယောဂီတို့ကိုယ်တိုင်ဒီလိုရဲ့အပြင်အစ္စတမှာရှိတဲ့အမှန်တရားကိုကိုယ်တွေ့လက်တွေ့ခံစားကြရမှာဖြစ်ပါတယ်။သတ္တမေနအနေနဲ့သိရတာမျိုးသိတော့ကြောင့်ရှိရတဲ့အုံမှန်အသိဉာဏ်နဲ့ရှင်ရှင်ပုံပညာလည်းမဟုတ်ပါဘူး။ကိုယ်ပင်သိတတ်တဲ့အနေနဲ့သိရတာမျိုးလည်းမဟုတ်ပါဘူး။အဲ့ဒါတွေဟာတကယ်အမှန်သစ္စာတရားတော့မဟုတ်ကြပါဘူး။မြတ်စွာဘုရားရဲ့သိတုံမှုကတော့စိတ်ကူးတယ်အမှန်ရံကစားတာတွေကိုကိုယ်ပစ္စည်းကတာတွေဟာစိတ်ရဲ့အပြင်ပိုင်းကိုသာတာရှင်းကြည့်ပြီးတကယ်တမ်းအကျိုးမဖြစ်ဘူးဆိုပြီးဆိုတာကိုဖြစ်ပါတယ်စိတ်ရဲ့အတွင်းဆုံးအမျက်ဆိုင်ဆုံးအပိုင်းကတော့ဘဝဘဝကပေါ်ဆောင်လာခဲ့ကြတဲ့ကိလေသာအမျိုးအစိုးတွေကိုပေါ်ဆောင်ထားမြင်ဖြစ်ပါတယ်တင်းညွတ်နေတဲ့အမှုတရားကိလေသာတွေဟာမိဘများမိမိရာကပောက်ကွဲလာတယ်လို့အချိန်မီပောက်ကွဲနိုင်ကြပြီးယောဂီတို့ကဖြည့်ဆည်းပါလိမ့်မယ်။စွမ်းမောက်ပါလိမ့်မယ်။စိတ်အပြင်ပိုင်းအပေါ်ရာအပိုင်းမှာတော့ကိလေသာတွေ မတွေ့ကြရတော့အမြင့်တေကိလေသာတွေအကုန်အစင်ကုန်ကျင်ကြီးလို့အောက်မေ့လေတတ်ကြပါတယ်။ဒါပေမဲ့ကိလေသာအမြင့်တေကမဆက်သေးပါဘူး။ရှိနေပါသေးတယ်။တန်ကောင်းခေါမလို့မြတ်စွာဘုရားတိုးတော်တိုင်းအတွက်ရောဒုက္ခငယ်တွေကလူတွေအတွက်ရောမြတ်စွာဘုရားကစိတ်ရဲ့အတွင်းအမြင့်ဆုံးအပိုင်းကိုရောက်နိုင်တဲ့ကမ္မထာမီးကိုပြည့်စုံခဲ့ပါတယ်။သဒ္ဒနာဆိုင်ရာစိတ်ပညာအတတ်တွေယုံကြည်မှုကိုယ်ပွင့်မှုစိတ်ကမှုတွေအားလုံးကိုသိကျထားပြီးအမှန်တရားသစ္စာတရားကိုသာရှာဖွေစူးစမ်းခဲ့ပါတယ်။ဘုရားကိုအတုံးပြုပြီးသိလာတဲ့အသိဉာဏ်တွေဝါဒတွေကလုံးလုံးပဲကောင်းကောင်းမှန်မှန်သူတို့ဟာအပေါ်ညာစိတ်ချမ်းသာမှုကလေးလောက်သာအေးချမ်းနိုင်တဲ့ဒီအတွင်းဆုံးအပိုင်းကိုတော့မရောက်နိုင်ကြပါဘူး။ဒီတော့ဒါတွေကိုလိုအပ်တဲ့အဖြေကိုမပေးနိုင်ကြပါဘူး။ဒီလိုနဲ့မြတ်စွာဘုရားဟာအတိပတ္တနည်းကိုသိရှိလာပါတယ်။ခန္ဓာရုပ်ပိုင်းရဲ့အမှန်အဖြစ်ပြည့်တွေကိုသစ္စာတရားတွေကိုသိရှိဖို့ရမှာဉာဏ်ကြီးချက်တွေစိတ်ကူးတွေမပါဘဲနဲ့စိတ်ပါပညာရှိတဦးလိုပဲအမှန်တရားကိုရှာဖွေခဲ့ပါတယ်။ဒီခန္ဓာကိုယ်ဒီရုပ်ဟာဘာလဲဆိုတာကိုရှင်းဆုံးကောင်းဆုံးကိုတွေ့အသိနဲ့ရှာဖွေခဲ့ပါတယ်။မျက်စိလိုက်ပြီးခေါင်းကိုစိတ်ကြည့်ကြည့်လိုက်ကြည့်လိုက်လို့ရှိရင်ဒါဟာခေါင်းပဲလို့သိဖို့ရဟာကိုယ်တိုင်ခေါင်းကိုထိတွေ့နိုင်မှသာသိမှာပေါ့ဒါကြောင့်ခေါင်းမှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုခံစားဖို့ရသိဖို့ရလိုပါတယ်ကိုယ်ခန္ဓာတစ်ခုလုံးပေါ်မှာလေကိုယ်ပေါ်မှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုခံစားနိုင်မှခန္ဓာကိုရှင်းစားနိုင်မှာပေါ့ဝေဒနာပေါ်တကယ်လက်တွေ့ခံစားနိုင်မှဒါဟာငါခေါင်းဘာမှကိုရလို့ထိတွေ့သိရှိနိုင်မှာပေါ့ဒီခါစတော့မှအုံလုံးများအသိနဲ့ကမဟုတ်ပဲစိတ်ကူးရင်သာစိတ်တရားပါပဲမဟုတ်တော့ဘူးတကယ်ဖြစ်ဖြစ်နေတာကိုစိတ်ရဲ့အနေဆိုင်ဆုံးအပိုင်းနဲ့ထိတွေ့ကြည့်သိရတာဖြစ်ပါတယ်စိတ်ရဲ့အနေဆိုင်ဆုံးအပိုင်းဟာအမြဲတမ်းခန္ဓာကိုယ်ပေါ်မှာခံစားရတဲ့ဝေဒနာတွေနဲ့ဆက်ပြေနေတဲ့အတွက်ယောဂီဟာခန္ဓာကိုယ်ပေါ်မှာဝေဒနာကိုတွေ့ထိခံစားရပါတယ်နောက်နံခန္ဓာအစိတ်အပိုင်းလေတကယ့်အဖြစ်အပျက်ကိုကိုရှာဖို့စဉ်းစားနိုင်ပါတယ်။တခါမျက်စိပိတ်ပြီးစိတ်ဆိုတာဘာလဲလို့အာရုံပြုတဲ့အခါစိတ်ရဲ့အကြောင်းကြားမှုဓာတ်တွေ၊ပခုဓာတ်တွေပေါ်လာပါလိမ့်မယ်။ဒီဟာစိတ်ကိုအကျိုးအမှန်သိရသိရသေးတာတော့မဟုတ်ပါဘူး။စိတ်ဆိုတာဘာလဲဆိုတာကိုသိဖို့ရမှာစိတ်ပေါ်မှာတခုခုပေါ်လာမှမသိမခံစားမသိရှိနိုင်ပါဘူး။ကိုယ်ခန္ဓာအစိတ်အပိုင်းတစ်ခုခုပေါ်မှာဝေဒနာတစ်ခုတစ်ခုပေါ်လာမှကိုယ်ခန္ဓာအစိတ်အပိုင်းကလက်ခံတွေ့ရှိခံစားနိုင်ကြလို့ပါပဲစိတ်တစ်ခုခုပေါ်လာမှအကြံစီတစ်ခုခုစိတ်ခံစားရမှုတစ်ခုခုကောင်းတဲ့စိတ်ဝေဒနာတွေဖြစ်ဖြစ်မကောင်းတဲ့အကုသိုလ်စိတ်တွေဖြစ်ဖြစ်ဉာဏ်တရားကိုစဉ်းစားဖို့ရအတွက်စိတ်မှာပေါ်လာတာတွေကိုဓမ္မလို့ခေါ်ပါတယ်ဒီပေါ်လာတဲ့ဓမ္မတွေကအရေးကြီးပါတယ်ဒုတိယအချက်ကတော့ဝေဒနာတွေကအရေးကြီးပါတယ်။ရှုတဲ့အခါမှာတော့အာတာတိသံပဇာမောတတိမာတွိတိခံစားမှုတွေကိုပွဲပွဲပြားပြားသိတဲ့ရှင်ကျေစုံစမ်းနိုင်တဲ့ဉာဏ်အသိနဲ့တတိရှိရှိတတိငြင်းငြင်းနဲ့ရှုဖို့ရလိုပါတယ်။သံပဇာဉာဏ်ဆိုတာကတော့စိတ်နဲ့ရုပ်ရဲ့သဘောသဘာဝကိုအပြည့်အစုံသိခြင်းပါပဲ။ခံစားမှုဝေဒနာအဆင့်ကိုရောက်တော့မှဝေဒနာကိုကိုယ်တွင်းလက်တွေ့ခံစားနိုင်မှာဖြစ်ပါတယ်။ဝေဒနာကိုကိုယ်တွင်းမခံစားနိုင်ရင်တော့တတိပဋ္ဌာန်အာထုတ်တယ်လို့မဆိုနိုင်ပါဘူး။မြတ်စွာဘုရားဟာနံတရားကိုဆက်လက်ပြီးစဉ်းစားရှာဖွေတဲ့အခါကျတော့လူဉာဏ်ဟာတွဲကြည့်ရှိနေတယ်။စဉ်းစားဖွေကြလို့မရဘူးဆိုတာဟာရှင်းလင်းလာပါလေ။စိတ်ထဲမှာဘာတော့ဖြစ်ဖြစ်အကြံစီတစ်ခုဖြစ်ဖြစ်စိတ်ခံစားရမှုတစ်ခုဖြစ်ဖြစ်မေတ္တာစိတ်ကရုဏာစိတ်ကုသိုလ်စိတ်တဲ့ဖြစ်ဖြစ်မကောင်းတဲ့အကုသိုလ်စိတ်တဲ့ဖြစ်ဖြစ်အခုခုပေါ်လာရင်အချိန်တည်းမှာပဲခန္ဓာကိုယ်ရုပ်ပေါ်မှာလည်းဝေဒနာတစ်ခုတစ်ခုပေါ်လာပါတယ်သဗ္ဗေဓမ္မာဝေဒနာသမောတရဏရသဗ္ဗယေမြင်တော့အလင်းပါပဲသတိကုံတို့သဘောတရားတို့သည်ဝေဒနာဖြင့်တောင်းဆိုရမှဖြစ်ကုန်၏။စိတ်ထဲမှာဖြစ်ပေါ်လာသမျှတို့ဟာက ုခန္ဓာပေါ်မှာဝေဒနာအဖြစ်နဲ့ပေါ်လာတယ်ဆိုတော့သဘာဝတရားစိတ်တရားကိုသိရှိတော်မူပါတယ်။ဒါကြောင့်ယောဂီတို့ဟာဝေဒနာကိုမသိသိမခံစားနိုင်ဘူးဆိုရင်ဝိညာဉ်နှစ်ပါးရဲ့အမှန်တရားကိုမသိသိနားမလည်နိုင်သေးပါဘူး။မဟုတ်ရင်တော့စိတ်ရဲ့အပေါ်ညာအပိုင်းကိုသာသဘာဝကဖြစ်ပြီးအပြင်ပိုင်းမှာရှိတဲ့အမှန်တရားကိုတော့မလည်နိုင်သေးပါဘူး။ဒါကြောင့်ယောဂီဘုရားကကိုယ်ခန္ဓာရဲ့ဒီလိုမျိုးခံစားရမှုဝေဒနာကိုအခုအရေးပေးပြီးဆောကြခဲ့ခြင်းဖြစ်ပါတယ်။ဒါဟာသတိပဋ္ဌာန်တရားပါပဲ။ယောဂီတို့အခုစပြီးသင်ပုံးနေကြတာဟာလေဒါပါပဲ။ဝေဒနာကိုဒီမြတ်လို့အရေးပေးထားတာဖြစ်ပါတယ်။ယောဂီတို့ဟာစိတ်တမညာနဲ့စိတ်ရဲ့အပေါ်ယံတိုင်းကလေးမှတင်တာမဟုတ်တော့ဘူး။အတင်းဆုံးအပိုင်းအထိရောက်ပြီးနံတရားစုတစ်ခုလုံးအင်းရောအပြေရောကိုကြီးကိုကြီးသမထလုံငန်းကိုစဉ်းသုံးနေကြရတာဖြစ်ပါတယ်။ဒါကြောင့်ယောဂီတို့ဟာမိမိတို့ရဲ့တသက်တာအပြင်မှာအရင်းကြီးဆုံးခြေလမ်းကိုလမ်းကြကြရပါပြီလို့ပြောတာပေါ့။မိမိတို့ရဲ့ဉာဏ်တရားကိုသိရှိဖို့ရာဖြစ်တဲ့နာမအတွက်အင်းမတအရင်းကြီးတဲ့ခြေလမ်းပါပဲ။ဒီသမထကြီးဟာယောဂီတွေတော်တော်များများအတွေ့အရင်ကမသိခဲ့ဘူးလေနင်းစ်ဖြစ်နေတော့စိတ်ထဲမှာမရှင်းတာပြီးနင်းကျင်တာပြီးရှိတာပြီးလို့လေဒါတွေကိုအခုရှင်းရှင်းပြပြတောင်းပါလေနင်းနေကြနင်းစ်တစ်ခုကတော့ဘာကြောင့်ယောဂီကနေခြေပြားအထိအစီအစဉ်လိုက်ရှိရပါသလဲဒီအစီအစဉ်လည်းပဲရှိရမှာလားတခြားအစီအစဉ်လည်းရောမရှိနိုင်ဘူးလားမှန်ပါတယ်အစီအစဉ်နဲ့ရှိဖို့ရဟာအရေးကြီးပါတယ်အခုပြောပြထားတယ်အစီအစဉ်နဲ့ကမဟုတ်ပါဘူးဘယ်အစီအစဉ်လုံးနဲ့ပဲရှိရှိရောဂီတို့စိတ်တလုံးစိတ်တဲ့အစီအစဉ်လုံးနဲ့ရှိနိုင်ပါတယ်အရေးကြီးတာကတော့ကိုယ်ခန္ဓာတစ်ခုလုံးဘယ်နည်းနာမှမမကြံရစ်ခဲ့အောင်အစီအစဉ်နဲ့ရှိခိုင်းတာပါဒါကြောင့်အစီအစဉ်နဲ့ရှိဖို့ရလိုပါတယ်အစီအစဉ်နဲ့မရှိဘဲကိုယ်ကလည်းဒီပြောင်းပြီးကိုယ်ကလေဒီခွင့်ပြုရှိနေရတော့ကိုယ်အပိုင်းကြီးအများကြီးကိုမရှိသေးသူ့ပြည်ကျန်ရစ်ချက်တတ်ပါလေဒီလိုမရှိသေးကျန်ရစ်ချက်တဲ့အပိုင်းကြီးဟာစမ်းနေတဲ့အပိုင်းကြီးဖြစ်နေပါလိမ့်မယ်မြတ်စွာဘုရားဟောကြားတော်မူကြတဲ့တရားလမ်းကြီးမှာကအမတန်အကြီးကြီးတဲ့သခန်းတစ်ခုကတော့ခန္ဓာကိုယ်တစ်ခုလုံးနေရာအဖြစ်ဝိညာဉ်တွေကိုသိသိခံစားနိုင်ရလိမ့်မယ်တဲ့ခန္ဓာကိုယ်တစ်ခုလုံးမှာတပ်ပတ်ကာယပတိတံဝေတိတကယ်လို့ဝေဒနာတွေကိုသိရှိနိုင်ဖို့ကာယတတိယံတိကံတံဝေဒနာဝေဒယာမိပဇာနာတိကိုယ်ဖြင့်တိုင်းခြားအပ်သောဝေဒနာတို့ကိုခံစားသိရှိဖို့တစ္စတတိယံတိကံတံအေရျာမြေဖို့အပ်ထားတဲ့ခန္ဓာကိုယ်တစ်ခုလုံးခေါင်းကစပြီးခြေပြားအထိနောက်ပြီးတော့ဒုတိယတတိယံတိကံတံဝေဒနာဝိညာဉ်ဤအစာနာတိအသက်ရှိသမျှမြညာမှန်သမျှခန္ဓာကိုယ်ရဲ့ဘောင်အတွင်းမှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုအသိရှိနေရပါမယ်တဲ့အသက်မရှိတဲ့နေရာတွေမှာတော့ဖြစ်ပေါ်နေအာရုံမရှိနိုင်ဘူးပေါ့ဝေဒနာမခံစားရပါဘူးပေါ့ဥပမာသဘင်တို့လက်သေးတို့ဟာအသက်မရှိတဲ့အတိုင်းကြီးဆိုတော့သူတို့ကိုဖိဖြတ်လို့ရှိရင်လည်းဝေဒနာမခံစားရပါဘူးဒါကြောင့်မို့ကိုယ်ခန္ဓာမှာဒီအပိုင်းကလေးကိုမှဆောင်ရွက်မထားဘူးလားအင်မတအရေးကြီးပါတယ်။ဒါဝိညာဉ်မှမပေါ်ရင်လည်းသိချင်မရှိပါဘူး။ဒီဝေဒနာမခံစားရတဲ့နေရာမှာလည်းတမမလောက်နေတာစိတ်ကိုအေးအေးငြိမ်ငြိမ်ထားပြီးဒီနေရာမှာအာရုံဖြစ်ဆိုင်ပြီးတော့ဥပက္ခနဲ့ရှုပြီးနေတာ။ဥပက္ခဟာအင်မတအရေးကြီးပါတယ်။ရှုခြင်းတစ်ခုလုံးဟာစိတ်ကိုဥပက္ခပြုထားနိုင်အောင်ကျင့်လို့ရဖြစ်ပါလေ။ဥပ္ပခာစိတ်မဟုတ်ဘူးဆိုရင်တော့စိတ်ဟာမျက်တာမှုမရှိသေး။အမီအမျိုးမရှိနိုင်တော့ပုံမှုတဲ့ဝေဒနာတွေကိုသိရှိခံနိုင်ခံစားနိုင်လို့မရှိပါဘူး။ပုံမှုတဲ့ဝေဒနာတွေကတော့ခန္ဓာကိုယ်တစ်ခုလုံးမှာအပြစ်ဉာဏ်ရမလို့ရှိနေကြတာပါပဲ။ဒါပေမဲ့ယောဂီရဲ့စိတ်ကတဏှာနဲ့တော့သူ့ဘုကိုမတွေ့နိုင်မခံစားနိုင်ကြပါဘူး။စိတ်ကပေါ်ပေါ်ကြီးကြီးမြတ်တာလေးလေးဥပ္ပခာစိတ်ကြလေလေ တော့ဒီခင်ဗျာခင်ဗျာလာလေလေပင်လို့ပင်လို့လာပြီးသင်္ကတာပင်လို့ရဲ့ဝေဒနာကြီးကိုသိရှိခံစားနိုင်ကြပါလိမ့်မယ်။နောက်ကျပြန်ရှင်းရှားတာကတော့စံကန်ကလေပင်လို့ပင်လို့လာပြီးအပင်ဝင်ဆုံးအဆင့်အထိရောက်ဖို့ရာဖြစ်ပါတယ်။ဒီလိုချက်ကတော့အော်လာဒီကကလေဒီသူကမှသူကမှအထိစိတ်ကိုပိုးပိုပြီးခင်ဗျာသိရှားလာတော့အပြည့်ကိုပိုးပိုးသိသိလာပြီးအပင်ဝင်ဆုံးဝေဒနာအသိကိုခံစားလာရပါတယ်။သိရဲ့အပေါ်ပိုင်းမှာဝေဒနာကြီးပေါ်နေတဲ့ကိုယ်ခန္ဓာအစိတ်အပိုင်းနဲ့ဆက်ပြေနေပါတယ်။စိတ်ကဥပ္ပခါပြုနေရင်တော့အမျက်ဆန်းဆုံးအပိုင်းအထိထိုးထောက်နိုင်ပါတယ်။လူကျင်တတ်တဲ့စိတ်ဖြစ်နေပြီးဝေဒနာလည်းမပေါ်ဘူး။ဒါဝေဒနာမှလည်းမခံစားရဘူး။ဒီလိုလုံးပြီးအစိတ်နဲ့ရှုနေတာစက်ပတ်ကရှိနေပြီဒါဝိညာဏမှလည်းမခံစားရဘူးလို့ဖြစ်နေပြီးတော့လိုချင်တတ်မဲ့တဲ့စိတ်ဘောဘစိတ်တောင်းတတဲ့စိတ်တွေစိတ်ကြီးဖြစ်နေရင်ဥပ္ပခါဘယ်လိုဖြစ်နိုင်ပါမလဲဒီတော့ဝိညာဏကိုမခံစားရဘူးပေါ့ဒီလိုမဟုတ်ရင်လည်းမလိုမောကမှုမပြတ်တမှုတွေဖြစ်နေတယ်ဆိုတာတော့ကိုယ်ခန္ဓာဒီနေရာကဝေဒနာတွေပြင်းနေတယ်မခံစားရဘူးစမ်းနေတယ်ဆိုတော့နောက်တစ်ပတ်ရှိတော့လေဒီနေရာဟာစမ်းနေတော့လေသူရရှိနေပြီးဘာဝေဒနာမှလည်းမခံစားရဘူးဒီလိုဖြစ်နေတော့လေဆိုပြီးတော့မရသမှုတွေဖြစ်နေတယ်ဆိုရင်တော့စိတ်အင်းရမှုညတာမှုမရှိနိုင်တော့ပါဘူးညတာမှုမရှိတဲ့စိတ်ဟာဘယ်တော့မှပြင်းမှုဝေဒနာကိုမခံစားနိုင်ပါဘူးဒါကြောင့်ဥပ္ပခာစိတ်ရှိဖို့ရဟာဒီမှန်လိုအပ်ပါတယ်ဘာဝိဒနာကိုမှမခံစားရရဲ့လေဒါဆိုလက်ခံပြီးကိုလုံးရမယ်အလို့ကိုသာလိုက်သွားတာဝိဒနာမပေါ်တဲ့နေရာမှာတမမိလောက်ရှုပ်ရှုပ်ကြည့်သွားရင်ဝိဒနာတစ်ခုမဟုတ်တစ်ခုပေါ်လာပါလိမ့်မယ်နောက်တစ်ပတ်ဆက်ပြီးရှုပ်နောက်တစ်ပတ်ဆက်ပြီးရှုပ်စိတ်ကပိုးပို့ပြီးတော့ဥစ္စာဖြစ်ဖြစ်လာလေလေပိန်မို့ပိန်မို့လာပြီးတော့ကျန်းကန်းရဲ့အပိုင်းကနေပြီးတော့အင်းကိုထောက်ထောက်လာပြီးသူမျိုးမဆိုင်တဲ့အပိုင်းမဆိုးအမျိုးဆုံးစိတ်တိုင်းနဲ့ဖြစ်မိတဲ့အခါကျတော့ပိန်မှုတဲ့ဝေဒနာတွေကိုသူထိခံစားကြရပါလိမ့်မယ်။ဒီလိုနဲ့ပိန်မှုတဲ့ဝေဒနာမခံစားရတဲ့နေရာတွေမှာစိတ်ကိုဥပ္ပခါထားပြီးတော့ရှုသွားမယ်ဆိုရင်တကယ်လို့ဉာဏ်တိုင်းမှာပိန်မှုရဲ့ဝေဒနာတွေခံစားနိုင်တဲ့အဆင့်ကိုရရှိလာပါလိမ့်မယ်။ကျန်းမာဝေဒနာတွေနဲ့ကကိုယ်ခန္ဓာတမီရာကသမီးရကိုပြောင်းပြီးခုံးနေလို့ရှင်တော့စိတ်ရဲ့အပြင်းမျက်တဲ့အပိုင်းကိုမရောက်နိုင်ပါဘူး။မကြည့်တော့ကန်းနေတဲ့နေရာတွေလာမှလည်းညံ့နေတာလိမ့်မယ်။ခန္ဓာကိုယ်တစ်ခုလုံးမှာသိရှိခံစားရတဲ့တပ္ပကာယပฏิပံဝေဒီသခန်းကိုမရောက်နိုင်တော့ပါဘူး။ကာယပရိယန္တိကံတံဝေဒနာဝိရိယာမိပသနာတိသစ္စာပရိယန္တိကံတံဝေဒနာဝိဒယာမိဒုက္ခပရိယန္တိကံတံဝေဒနာဝိဒယာမိသာနာတိဒီဟာလေပฏิပဌာန်းမှာအိမတအရေးကြီးတဲ့သခန်းတစ်ခုပါပဲ။ပြကြထားတဲ့အတိုင်းကြည့်ရမယ်ဆိုရင်ဒီသခန်းကိုရောက်ပြီးတော့ကိုယ်ခန္ဓာအဖြစ်ဝေဒနာတွေကိုသိရှိခံစားရသည်ခန္ဓာကိုယ်ရုပ်ပိုင်းဟာပြင်းလာတတ်ပါလိမ့်မယ်။ဒါကြောင့်ခန္ဓာကိုယ်ကိုအရှင်လိုက်ရှုဖို့ရဟာလိုအပ်ပါတယ်။နောက်မျိုးတစ်ခုကတော့ကိုယ်ခန္ဓာကိုအရှင်လိုက်ရှုနေတဲ့အခါမှာရှုပြီးခဲ့တဲ့အပိုင်းကပဲဖြစ်ဖြစ်မရှုရသေးတဲ့အပိုင်းကပဲဖြစ်ဖြစ်တဏှိနေရာမှာဝေဒနာတစ်ခုတစ်ခုနင်းနင်းခံတာခံစားရရင်အဲ့ဒီနေရာအဲ့ဒီခန္ဓာအစိတ်ပိုင်းကိုငြင်းငြင်းသွားပြီးရှုရမှာလားဆိုတာပါပဲ။မဟုတ်ပါဘူး။ဒီလိုဆိုရင်မြေတဏှာကမြေတဏှာခုံးနေတာဖြစ်ပါပေါ့ဒီလိုမလုပ်ရပါဘူးအရှိအစင်လိုက်ရှုရမှာပဲဖြစ်ပါလေခုနကပြင်းပြင်းဝေဒနာအပိုင်းကိုရောက်လာတော့မှသူ့ကိုရှုပေါ့ဒီအချိန်ကျတော့လေဒီဝေဒနာဟာမရှိတော့ဘဲကြောက်ချင်လဲကြောက်သွားပါလိမ့်မယ်ပြဿနာမရှိပါဘူးအမြဲတည်းအရှိအစင်လိုက်တာရှုပါနောက်ဒီကုန်တစ်ခုကတော့ကောင်းကင်ချီအထိရှုရမှာအချိန်တန်လောက်ကြာကြာရှုရပါမလဲဆိုကြပါပဲအချိန်ကန့်သတ်တယ်မရှိပါဘူးလောကီတဦးနဲ့တဦးမတူကြပါဘူး ယောဂီတဦးတည်းမှာလည်းတစ်ချိန်နဲ့တစ်ချိန်မရှိပါဘူး။တစ်ခါတလေကြတော့လေစိတ်ကခိုင်းမှိုင်းတွေးဝေးအားကြီးတော့ပုံမှုတဲ့ဝေဒနာတွေကိုမခံစားနိုင်ပါဘူး။ဝေဒနာမတွေ့တဲ့နေရာတွေမှာတစ်မိနစ်လောက်ရှုကြည့်နေတာ။ပြီးတော့ဆက်တိုးကြည့်ရှုပါ။ရှင်းလားမှာလည်းဝေဒနာမတွေ့ဘူးဆိုရင်လည်းကိစ္စမရှိပါဘူး။ဒီနေရာမှာလည်းဆက်ပြီးတော့နေပြီးရှုပါ။ဒီလိုရှုပ်ကြမယ်ဆိုရင်အရှိအဆင်လိုက်ခေါင်းကနေခြေပြားအထိတပတ်ရဖို့ဟာတနာရီလောက်ကြာပါလိမ့်မယ်။စိတ်ကအင်မတန်ဖြစ်မြင့်နေတယ်၊ပိတ်ဝိတ်နေတယ်၊ထိမှုမှုတွေကိုသိနေတယ်ဆိုရင်တော့တပတ်ရှုရမှာ10မိနစ်လောက်တည်းကြာပါလိမ့်မယ်။ခုလိုစပြီးသင်္ခါကြအချိန်မှဆိုရင်တော့10မိနစ်ထက်ပိုပြီးမမြန်သေးသေးပါဘူး။စိတ်ညာအားကြီးနေကိုယ်ခန္ဓာအစိတ်အပိုင်းတွေမရှုမိတဲ့ကြံရက်ဖြစ်နိုင်ပါတယ်။သမနေတဲ့ပုတ်ကြီးကြာခြင်းနဲ့ကြာပါစေ။နောက်ဒီဆက်ရက်အတွင်းမှာပဲဉာဏ်တည်းရင်းများလာပါလို့နဲ့ကိုယ်ခန္ဓာတစ်ခုလုံးမှာပွင့်လာပြီးဒီကိုယ်လုံးမှာရင်းချင်းနဲ့လိုလိုဖြစ်လာပြီးအရှင်ဟာသူ့အလိုလိုကြောင်းလဲလာပါလို့နဲ့ဉာဏ်လာပါလို့နဲ့နောက်မျိုးတစ်ခုကတော့ဒီရက်နောက်အကျဉ်းရှိတဲ့ရှုပ်ွက်နေရဘူးရှုရမလဲဆိုပါပါပဲ။ရှိရမယ့်နေရာကတော့စိတ်ဉာဏ်လုံးအကြည့်ပြီးဖြစ်နေရင်လေကိုယ်ခန္ဓာကိုတပတ်ပတ်ဖို့ရာစိတ်ကြားနေပြီးတော့လောကီရဲ့စိတ်ထဲမှာငြိမ့်ဝင်လာပြီးအလုံးဆက်ပြီးမလုံချင်ဖြစ်လာပါလိမ့်မယ်။ဒါကြောင့်နှစ်နှစ်မှသုံးနှစ်မှအပိုင်းကလေးတွေကိုရှုပါ။ဒီလိုဆက်ဆက်ပြီးရှုလာတဲ့အခါကျတော့ဒီကုံလုံးပွင့်လာပြီးလောကုံလုံးမှာရှိတဲ့ညုံမုံကလေးတွေကစပြီးဖြစ်ပြနေတဲ့ဝေဒနာတွေကိုကိုယ်တိခံစားလာရပါလိမ့်မယ်။ယောဂီတချို့ကစိတ်ကအင်မတန်ထိုင်ထိုင်နေနေဆိုရင်တော့အစိတ်အပိုင်းခပ်ပြီးပြီးတွေကိုရှုပါ။ဥပမာခေါင်း၊မျက်နှာ၊လက်မောင်းတို့ကိုပိုင်းပြီးတော့အပိုင်းကြီးတွေကိုအစီအစဉ်လိုက်အစီအစဉ်လိုက်ထပ်ခါထပ်ခါရှုရှုကြားပြီးလိုက်နောက်ရှုတဲ့အပိုင်းကိုငြင်းငြင်လာမယ်ဆိုရင်ကိုယ်ခန္ဓာအစိတ်အပိုင်းတနည်းနည်းရမှာမုတ်ချဝေဒနာတစ်ခုတစ်ခုကိုတွေးရပါလိမ့်မယ်။နောက်မျိုးကတစ်ခုကတော့ဝေဒနာတွေကိုကိုယ်ခန္ဓာရဲ့အပေါ်ပိုင်းအပြင်မှာသာရှုရမှာလားခန္ဓာကိုယ်ရဲ့အတွင်းပိုင်းမှာရောရှုရမှာလားဆိုတာဖြစ်ပါတယ်။နောက်ပိုင်းကျလာတော့ကိုယ်ခန္ဓာတစ်ခုလုံးအပြင်ရောအတွင်းရောဘယ်နေရာမှာမကြာဖြစ်ပျက်နေတာတွေကိုယောဂီတို့သိရှိခံစားလာရမှာဖြစ်ပါတယ်။အခုအချိန်မှာတော့ကိုယ်ရဲ့အပြင်ပိုင်းအပေါ်နဲ့ပဲအပေါ်ရမှာပဲရှုနေပါဦး။နောက်ကျလာတော့ရှိရဲ့အပေါ်ရန်အပိုင်းကနေအတွင်းနဲ့ဆိုင်တဲ့အပိုင်းကိုလောက်လောက်လာတော့ဝေဒနာတွေကိုလေကိုယ်အပေါ်ရန်အပိုင်းကနေပြီးတော့ကိုယ့်ရဲ့အတွင်းတိုင်းထဲထိရောက်အောင်တွေးကြည့်ခံစားလာရပါလိမ့်မယ်။ရောဒီတချို့ကတော့ဝိပဿနာစတယ်ဆိုတာနဲ့ပဲသူတို့အလိုလိုဝေဒနာတွေကိုကိုယ့်ရဲ့အတွင်းတိုင်းတွေမှာရောတွေးကြည့်ခံစားလာရတတ်ပါပဲ။ဘယ်လိုပဲဖြစ်ဖြစ်ဝေဒနာတွေကိုခန္ဓာကိုယ်ရဲ့အပေါ်ရန်မှာပဲအခုတော့ခံစားရရင်တော်ပါပြီ။ဒီသမထမ်းကြီးကိုရှင်းသုံးရမှာအချက်တစ်ခုကိုတော့နားလည်ထားဖို့ရလိုပါတယ်။ဝေဒနာကိုယောဂီတို့ကရင်းလို့ကြတာမဟုတ်ပါဘူး။ဘယ်လိုဝေဒနာပဲဖြစ်ဖြစ်သူ့တဘာဝအတယောက်ဖြစ်ပေါ်လာတာတရားကဆောင်းလာတာဖြစ်တော့ယောဂီတို့ကပေါ်လာသမျှဝေဒနာတွေကိုသူတို့ဖြစ်ပေါ်လာတဲ့အတိုင်းအဟုတ်အမှန်တိုင်းကိုရှုနေဖို့တာဖြစ်ပါတယ်။ကိုယ်ပေါ်မှာတဏှာကတဏှာ၊တဏှာကတဏှာ၊တခဏကတခဏဘယ်လိုဝေဒနာမျိုးပဲဖြစ်ဖြစ်အတူတူရှိပါပဲ။ဆန္ဒပြတ်မရှိပါဘူး။ဒီဝေဒနာဟာဖြင့်ယာတိဥဒ္ဓအခြေအနေကြောင့်ဖြစ်တာပဲ။ယာတိကပုံလုံးလို့ကိုယ်ထဲမှာပူတာ၊ဒီခံစားနေရတာပဲ၊ချွတ်ထွက်နေတာပဲ။ဒါကိုပါရှုရရှိလို့လေ။ဒါဟာသဘာဝအလောက်သူဖြစ်တယ်လို့ဖြစ်နေတာပဲလို့ဆိုကြပါလိမ့်မယ်။မှန်ပါပဲ။ဒါပေမဲ့လေယောဂီတို့ဟာတဘာဝအလျောက်ဖြစ်ပြနေတာကိုပဲရှုရဖို့ရဖြစ်ပါပဲ။ဒါကြောင့်ဖြစ်နေတာကိုလွတ်မြောက်မရှိပါနဲ့။ငါထိုင်းနေတာကြာလို့ငောင်းတာပဲ၊ညာတာပဲလို့ဆိုပြီးတော့လေလွတ်မြောက်မရှိပါနဲ့။ငါယောဂဟောင်းတော့မို့ညာတာပဲလို့လည်းမအောင်နိုင်ပါနဲ့။ယောဂီတို့တဘာဝအဖြစ်အမှန်ကိုရှုဖို့ရဖြစ်တော့သူ့အလိုလိုတဘာဝအလျောက်ဘာပဲဖြစ်နေဖြစ်နေဖြစ်နေတာကရှုရံဖြစ်ပါတယ်ဝေဒနာကဘာအကြောင်းတော့ဖြစ်လာဖြစ်လာဒါဟာအကြောင်းမဟုတ်ပါဘူး လူတွေဟာသူတို့ရဲ့ကိုယ်ခန္ဓာပေါ်မှာဘယ်လိုဝေဒနာမျိုးပဲခံစားရခံစားရဒီပေါ်လာတဲ့ခံစားရတဲ့ဝေဒနာကိုတုံ့ပြန်လို့ငြင်းဖြစ်ပါတယ်။နှစ်သက်စရာမကောင်းတဲ့ဝေဒနာမျိုးဆိုရင်စိတ်ရဲ့အကျင့်ကမကြိုက်ဘူးမုန်းတယ်ဆိုပြီးတုံ့ထုတ်နှုတ်နဲ့တုံ့ပြန်လို့ရှိပါတယ်။ဝေဒနာဟာနှစ်သက်စရာကောင်းတယ်ဆိုရင်တော့စိတ်ရဲ့အကျင့်ကတောင်းတမှုတွေတာမှုနဲ့တုံ့ပြန်လို့ရှိပါတယ်။ကောင်းတယ်စိုက်တယ်ဆိုတော့လက်မလွတ်ချင်ဘူးပေါ့တိုင်ထားပြန်တက်လာပြီနောက်ပြီးတော့ဆွဲပြီးသွင်းอยู่ပါတယ်မစိုက်တာကြတော့တွန်းထုတ်ပြတ်တယ်ပါတယ်ဒီတော့စိတ်ရဲ့အကျင့်ကဆွဲသွင်းလိုက်တွန်းထုတ်လိုက်ဆွဲသွင်းလိုက်တွန်းထုတ်လိုက်ဖြစ်နေပါတယ်ဒီလိုဖြစ်နေတဲ့စိတ်ရဲ့အကျင့်ကိုကြောင်းပြစ်ကြဖို့ရာဖြစ်ပါတယ်ယောဂီတို့ဟာဒီလိုဆွဲလိုက်တွန်းလိုက်ဆွဲလိုက်တွန်းလိုက်စိတ်တွေဖြစ်နေကြတော့စိတ်ကအင်မတန်လှုပ်ရှားနေပါလေစိတ်မချမ်းမသာဖြစ်နေကြပါလေဒီစိတ်ရဲ့အပေါ်အကျင့်ပုံစံကိုအပေါ်ပိုင်းပြန်တာမကစိတ်ရဲ့အတွင်းအနှက်ရှုပ်ဆုံးအပိုင်းမှာဖြစ်လုံးနဲ့ပြည့်ရမှာဖြစ်ပါလေစိတ်တယ်မကြိုက်ဘူးလို့တုံ့ပြန်နေတဲ့ဝေဒနာတွေဟာစိတ်ရဲ့အတွင်းပိုင်းအနှက်ဆုံးပိုင်းမှာသိရှိနေတာဖြစ်ပါလေဒါကြောင့်ဝေဒနာတွေဟာဘယ်တော့ပဲနှစ်သက်စီကောင်းကောင်းဘယ်လိုပဲဘုံစီရကောင်းကောင်းယုံစီရကောင်းကောင်းသူတို့ကိုတုံ့ပြန်မပြုတ်ဖို့ရအတွက်စိတ်ကိုအကျင့်ကိုကြောင်းလဲပြကြရမှာဖြစ်ပါတယ်။ဒါအကြောင်းကြောင့်ပဲဖြစ်တဲ့ဝေဒနာပဲဖြစ်ဖြစ်မထူပါဘူး။ဘယ်လိုဝေဒနာပဲဖြစ်ဖြစ်ပေါ်လာတဲ့အခါမှာဥပက္ခနဲ့ရှုဖို့မတုံ့ပြန်ဖို့ရကအရေးကြီးတာပါပဲ။ဒါဟာဝိသဒနာသမထရဲ့အနှစ်သာရပါပဲ။ဒီအနှစ်သာရကိုမရလိုက်ဘူးဆိုရင်တော့ဘာမှငန်းစင်မှာတိုးတက်မှုရှိဖို့ရခင်းရင်ပါလိမ့်မယ်ကိုကြီးကသူ့ရဲ့အဖြစ်ကိုသတိရမိပါတယ်တဲ့သူ့ကိုယ်တိုင်နဲ့သူ့ရဲ့ပထမဦးဆုံးသမထမိတ္တာကိုလာတဲ့အခါကျတော့လူတိုင်းလိုပဲအခက်အခဲတွေကိုတွေ့ရပါတယ်သူကလည်းနာကျင်ကြိုက်ခဲတွေစိတ်ဒုက္ခတွေကိုခံစားရပြီးတော့ဖြစ်ပြင်းခြင်းစိတ်ဖြစ်လာပါတယ်သူဝင်တဲ့တရားဥပခေရဲ့မိတ္တာကအင်မတန်စီးကမ်းကြည့်ပါလေ။ဆေရဲ့တရားပါမပြည့်သေးခင်ဘယ်တော့မှယောဂီကိုပြန်ခွင့်မရှိပါဘူး။ဝိညာဉ်ကြီးကလည်းအမြင်ကြီးပတ်ပတ်လေကာထပြီးတကားပေါက်ကြီးကလည်းတောခတ်ထားပါလေ။ဂူကြီးကလည်းအထုပ်အပိုးတောင်ပြင်ပြီးပါပြီ။ဝိညာဉ်အပေါ်ကတောင်းခုန်ပြီးတော့ဖျက်ပြေးဖို့တောင်းကြံစီခဲ့ပါလေ။ဒီလိုပါပဲတရားစခန်းကိုစပြီးဆိုတော့လူတိုင်းပဲအခက်အခဲတွေနဲ့ယဉ်ဆိုင်ကြရပါတယ်။တန်ဖိုးထုံးမှာတော့ဆက်လက်ပြီးဆရာကြီးဥပခင်သင်ကြားတဲ့အတိုင်းလိုက်နာပြီးကျင့်တော့ဆယ်ရက်ကျင်းမှာပဲမျောလင့်ပါတဲ့တောင်းပို့ပြီးအကျိုးကျေးဇူးတွေခံစားခဲ့ရပါတယ်။ယောဂီတို့လည်းနှုံကြတာကြီးကိုတသွေးမသိလိုက်နာကျင့်ကြရင်တော့အောင်မြင်ကြမှာပါပဲ။ထူးဆန်းပါပြီမတွေ့ဘူးတဲ့အတွေ့အကြုံတွေလိုက်ရှာနေမယ်ဆိုရင်တော့အဲ့ဒါဟာဝိပဿနာမဟုတ်ပါဘူးဝိပဿနာကယထာဘူတဉာဏဒသနာပဲမြတ်စွာဘုရားဟောကြားတော်မူခဲ့တာပဲဒသနာဆိုတာကရှုတာသိကြည့်လေ့လာတာသိမှတ်နေတာဉာဏဆိုတာကတော့အသိဉာဏ်နဲ့ယထာဘူတကတော့အဟုတ်တကယ်ဖြစ်ဖြစ်နေတဲ့အတိုင်းအရှိကိုအရှိအတိုင်းရှုနေတာဖြစ်ပါတယ်ကိုယ်စိတ်ကူးနဲ့ကိုဖြစ်စေခြင်းကလေးမဟုတ်ရပါဘူး။တခဏကနေတခဏတကယ့်အဖြစ်အပျက်ကိုအမှန်အတိုင်းသိမှတ်နေတာဟာဝိပဿနာပါပဲ။တကယ့်မဖြစ်တဲ့ဟာတွေကိုရှောက်ပြီးရှားနေဖို့မရှိတဲ့ဟာကိုမျှလင့်တန်းတက်နေဖို့မဟုတ်ပါဘူး။အဟုတ်တကယ်ဖြစ်ပြနေသမျှကိုလက်ခံဖို့ရတာဖြစ်ပါလေ။ဒီလိုဆိုရင်တော့နန်းစဉ်ဟာမှန်နေပါပြီ။ဒါကိုယောဂီတွေတချို့ကသိမရှင်းကြနားမလည်ကြဖြစ်နေတတ်ပါတယ်။တဘာဝနိယာမဓမ္မကိုနားလည်ဖို့ရန်လိုပါတယ်။နားလည်ပြီးတော့တဘာဝတရားအတိုင်းရှင်းသုံးသွားရင်ဖြင့်ဒုက္ခငယ်လေးကလွတ်ကျွတ်ပါလိမ့်မယ်။တရားကိုနားမလည်တော့တရားရင်နဲ့စန့်ကျင်တာတွေကိုလုံးလိုက်ရှင်းလိုက်ရှိကြပါတယ်။ဒီတော့ဒုက္ခတွေရောက်ကုန်ကြတာပေါ့။ဒီဟာကိုသုတမယစိတ်တမယညာနဲ့ရှင်းဖို့ရတာမျိုးမဟုတ်ပါဘူးစိတ်ရဲ့အမျက်တိုင်းဆုံးအပိုင်းဟာအုံနောက်အတိညာနဲ့ဆက်သွယ်နိုင်တာမဟုတ်တော့အုံနောက်အတိညာပြောတာတွေကိုနားမထောင်ဘဲနဲ့သူ့လုံးလေးကြအကျင့်တွေကိုအဟုတ်မှန်တဲ့အလေးမသိတဲ့မျက်ကန်းအကျင့်တွေကိုသာဆက်လက်ပြီး ဖြစ်နေတာဖြစ်ပါတယ်။ဘဝအဆက်ဆက်ကစူပေါင်းစူလောင်ကြီးတန်ဖိုးလာခဲ့တဲ့အခုတို့ဥစ္စာရဲ့အမြင့်အကျေးတွေအပြည့်ရှိနေတဲ့စိတ်ရဲ့အတွင်းအနေဆိုင်သောအပိုင်းကိုဘယ်လိုလုပ်ပြီးကြောင်းလဲပေးလို့ဖြစ်နိုင်ပါမလဲဆိုရင်တော့ဖြစ်ပေါ်လာသမျှအကြည့်ပေါ်လာသမျှဝေဒနာတွေကိုရှုလို့မျှပါရှုနေဖို့ပါပဲ။ဥပ္ပခာစိတ်နဲ့တတိနဲ့ရှိနေပါအတိနဲ့ဥပ္ပခာနဲ့ဆက်ဆက်ပြီးရှုရှုသွားမယ်ဆိုရင်စိတ်ရဲ့အကျင့်ပုံစံဟာကျောင်းလဲလာပါလိမ့်မယ်။တကယ်ဖြစ်ပြနေတာကိုအမှန်အတိုင်းဖြစ်ပေါ်နေတဲ့အတိုင်းရှုသွားမယ်ဆိုရင်သဘာဝနိယာမကပုံပုံကြီးထင်ရှားဖြစ်ရှားလာပါလိမ့်မယ်။နောက်ပြန်တစ်ခုလုံးဟာအဟုတ်အမှန်ကိုသိပြတဲ့သစ္စာတရားလမ်းစဉ်ဖြစ်ပါတယ်။အမှန်မဟုတ်တဲ့ကိုယ်ကြီးမဟုတ်တဲ့စိတ်ကူးရမှုဟာဘယ်နဲ့သစ္စာတရားဖြစ်နိုင်ပါမလဲ။ယောဂီတို့ရဲ့ကိုယ်တွေ့တကယ်တကယ်ခံစားရတဲ့ခါကပါယောဂီအတွက်အမှန်တရားဖြစ်မှာပေါ့။နိဗ္ဗာန်ကိုမျက်မှောက်ပြုပြီးခဲ့တဲ့ပုဂ္ဂိုလ်တဦးရဲ့တကယ်ခံစားရတာကအဲ့ဒီပုဂ္ဂိုလ်ရဲ့အမှန်သစ္စာတရားပေါ့။သူ့ရဲ့ခံစားရတာဟာယောဂီရဲ့အမှန်သစ္စာတရားမဟုတ်ပါဘူး။တခဏကလေတခဏယောဂီတို့ကိုယ်တိုင်ခံစားရတဲ့ခါကမှယောဂီတို့ရဲ့အမှန်တရားဖြစ်ပါလေ။တခဏကတခဏအမှန်တရားကနေပြီးတော့နောက်ဆုံးကြတော့အဆုံးစွန်သောတရားပရမတ္တမဖောက်မပြန်သောတရားတရားကိုရောက်ပြီးသိရှိခံစားရမှာဖြစ်ပါလေ။ဒါကြောင့်အလံတိုင်းအလံတိုင်းအစဉ်တိုင်းအစဉ်တိုင်းမှာကိုယ်တွေ့ကိုယ်တကယ်ဝိတိခံစားရတာကိုရှုနေမှသာသဘာဝတရားကစပြီးပေါ်လာပြီးဆက်ကြဝလာတစ်ခုလုံးအလုံးစုံသောတရားစုဟာရှင်းရှင်းလင်းလင်းကြီးပေါ်လာပါလိမ့်မယ်။မြတ်စွာဘုရားဟာကမဟာမျိုးမဟာမေတ္တဖြစ်တော်လေ။နန်းတော်အဆောင်ထဲမှာမိုးပွားတာမဟုတ်ပါဘူး။ရှင်းလင်းခြင်းတစ်ပြေအောင်မှာမိုးပွားခဲ့ရပါတယ်။ပုံနှင်းတဲ့သဘာဝမှဖြစ်ပါလေ။တပ်ပြင်းမိကညာတော်ကိုရတော့လေတစ်ပြေအောင်မှလည်းဖြစ်ပါလေတတဝါရီအပေါ်မှာအတိုင်းမသိတဲ့မဟာဗျူနာတော်နဲ့သူရထားတဲ့တရားကိုစပြီးတရားဦးဟောပြောပြန်ကြားပြတတ်တဲ့အခါမှလည်းတစ်ပြေအောင်မှသာပဲအသက်အရွယ်တော့ကြီးမြင့်တဲ့ရှိတဲ့အသက်အရွယ်မှာပရိနိဗ္ဗာန်ဖြစ်သွားတော့လေတစ်ပြေအောင်မှသာပဲဘဝမှာအရေးကြီးဆုံးသစ္စာကြီးလေးခုသလုံးဟာအလုံးတစ်ပြေအောင်မှကြည့်ပါလေအင်မတန်ပြင်းပါလေအင်မတန်သဘာဝကျပါလေသဘာဝကိုအင်မတန်လေ့လာထားသူနားလည်ထားသူလည်းဖြစ်ပါတယ်ဒါပေမဲ့ပြင်ပသဘာဝကိုနားလည်နေုံမျှနဲ့ငြင်းအလေးပေါက်ပြီးမိဘကိုမျက်နှာကြည့်နိုင်တာတော့မဟုတ်ပါဘူးခန္ဓာကိုယ်ရဲ့အပေါင်းအသွင်းမှာဖြစ်ပြနေတဲ့သဘာဝကိုနားလည်ရမှာဖြစ်ပါတယ်အပြင်ကဖြစ်ပြနေတာကတော့ဥပ္ပမယညာသင်္ကမယညာလို့နဲ့သိနိုင်ပါပဲခန္ဓာကိုယ်ရဲ့ဘုံအတွင်းကအဖြစ်အပျက်ကမှဘဝနာမယအဖြစ်သိရှိနိုင်ပါပဲအာယုန်ဒီအသီးသီးခံစားနိုင်ဖို့ရာခန္ဓာကိုယ်ရဲ့အပေါ်မှာရောအတွင်းမှာရောအာယုန်ခံဒွာယအစိတ်အပိုင်းတွေရှိပါတယ်စိတ်ကလည်းကိုယ်ထဲမှာရှိပါတယ်အပန်းတစ်ခုဟာအာယုန်ရဲ့ပဒင်းပေါက်တပိုးဖြစ်တဲ့ဒွာယဖြစ်တဲ့နားနဲ့ဒီဖြစ်မှုရှိရင်ဒီအပံကိုမကြောက်နိုင်ပါဘူးစိတ်နဲ့ပဲဖြစ်ဖြစ်ဉာဏ်ရတစ်ခုနဲ့ပဲဖြစ်ဖြစ်ဒီဖြစ်မှသာအာယုန်ရဲ့အမျိုးမျိုးကိုခံစားရပါတယ်ဒီအာယုန်တွေကိုစိတ်ကူးနဲ့ပုံနောက်အတိဉာဏ်နဲ့သိနေရတာပဲဆိုရင်စိတ်တမယအတိဉာဏ်အစ်စ်မှာပဲရှိပါသေးတယ်စိတ်တမယဉာဏ်နဲ့ပဲဒီဘဆွေးဝေးကြည့်မယ်ရှုနေမယ်ဆိုရင်တော့တကယ်ညစ်ကြတဲ့ညာနည်းနည်းတဲ့အမှန်တရားကိုမရနိုင်ပါဘူး။ဒါကြောင့်ကိုယ်ခန္ဓာရဲ့ဘုံအတွင်းကနေပြီးကျမ်းမြတ်ကနေတိမ်မွေ့တိမ်မွေ့အတိမ်မွေ့ဆုံးအထိခွဲခြားဝေဖန်ပြီးရှုလာနိုင်အောင်တော့အဆုံးစုံသောပရမတ္တအမှန်တရားကိုဝန်ခံကြနဲ့တည်းရောက်ရှိပါလိမ့်မယ်။အမှန်တရားဒီသဘာဝနိယမတရားကိုပေါ်လာပြီးတော့ဒီပံကိုမျက်မှောက်ပြုရမှာကြည့်ရမှာပြကြပါလေ။ယောဂီပထမဦးဆုံးတွေ့ရတဲ့သဘာဝနိယာမတရားကတော့အမြဲကြောင်းနေနေဖို့အမြဲကြောင်းနေနေတာတို့ဖြစ်ပါလေ။ဖြစ်ပေါ်လာလိုက်ချုပ်သွားလိုက်ဖြစ်လိုက်ပေါ်လာလိုက်ချုပ်သွားလိုက် ဒီလိုနဲ့ဖြစ်ချီဟာအချိန်လုံးပဲဖြစ်ပျက်နေပါသေးတယ်ဒီခန္ဓာကိုယ်ရဲ့ရုပ်အစုရောနာအစုရောဟာကြီးကြီးသာအပိုင်းငယ်လို့ဘာတစ်ခုမှမရှိပါဘူးအားလုံးဟာဖြစ်ပြီးတာနဲ့တပြိုင်နဲ့ပြက်သွားပြက်ပြက်သွားတာဖြစ်ကြပါတယ်ခန္ဓာကိုယ်မှာနောက်ထပ်ကြောင်းလို့မရှိတော့တဲ့အမှားကအဖြစ်နဲ့အမည်ကြီးနေတဲ့အရာစုံလို့ဒီဟာမျိုးလုံးဝမရှိပါဘူး။ဒါဟာဖြင့်ပြီးပြီးသားပဲ။ကြောင်းနေလို့မရှိတော့ဘူးဆိုတာဟာဒါတစ်ခုမှမရှိပါဘူး။ဖြစ်တိုက်ပဲဖြစ်စေဖြစ်စေဖြစ်နေတာကိုဘဝလို့ခေါ်ပါတယ်။နောက်ထင်ရှားပြီးလာတဲ့အမှန်တရားတစ်ခုကတော့ဘာမဆိုဖြစ်လာကြတဲ့ဟာဒီဟာမပေါ်တဆအမှတ်တမဲ့ဖြစ်လာကြတာမဟုတ်ပါဘူးဆိုတာဖြစ်ပါလေ။ရှိသမျှဟာဒီဟာအကြောင်းတစ်ခုမဟုတ်တစ်ခုကြောင့်မဟုတ်ရင်လည်းအကြောင်းများပေါင်းစုံမှုကြောင့်ဖြစ်ပေါ်လာကြတာဖြစ်ပါတယ်အကြောင်းကြောင့်အကျိုးဖြစ်ရပြီသခါဒီအကျိုးကတော့ပြန်ပြီးအကျိုးဖြစ်ရပါတယ်အဲ့ဒီဒီလိုနဲ့ပဲအကြောင်းအကျိုးအကျိုးအကြောင်းအကြောင်းအကျိုးအကျိုးအကြောင်းနဲ့ဆက်ဆက်ပြီးတလှိမ်နဲ့လှိမ်နေတာဖြစ်ပါတယ်နောက်ပြလာထိရှားလာရမယ်အမှန်တရားတစ်ခုကတော့အကြောင်းရှိသလိုအကျိုးရှိရမယ်အကြောင်းကောင်းသလိုအကျိုးကောင်းရမယ်အကြောင်းဆိုးသလိုအကျိုးဆိုးရမယ်ဆိုတာပါပဲမျိုးရှိအတိုင်းအသီးသီးပါလိမ့်မယ်ဆိုတာဖြစ်ပါတယ်အပြင်လောကကြီးမှာလည်းဒီတရားပါပဲခန္ဓာကိုယ်ပေါင်းအပြင်မှာလည်းဒီတရားပါပဲအတူတူပါပဲဥပမာဆိုကြပါစို့အပြင်လောကမှာရည်ကြီးပေါ်မှာမျိုးစစ်နှစ်စိတ်ချလိုက်ပါတယ်။ကြံပင်နဲ့တမာပင်မျိုးစစ်နှစ်မျိုးဖြစ်ပါတယ်။ဒီနှစ်မျိုးစလုံးကိုရေဩဇာကလည်းအတူတူရေနေလေအစကအရာရာကလည်းအတူတူပဲရကြပြီ။အပင်ပေါက်ကလေးတွေပေါက်လာကြပါတယ်။ကြံပင်ကတော့အစိတ်အပိုင်းတိုင်းဟာခြုံရပါတယ်။တမာပင်ကတော့အစိတ်အပိုင်းတိုင်းဟာခါပါတယ်။ဘာပဲနဲ့တော့ဒီလိုဖြစ်တာပါလေ။တဘာဝကတပင်ကိုမျက်နှာလိုက်ပြီးတပင်ကိုတော့ရက်ဆက်လို့လား။မဟုတ်ရင်လည်းဖျားသခင်ကတပင်ကိုတနာပြီးတပင်ကိုတော့မတနာလို့လား။ဒီလိုမဟုတ်ပါဘူး။ဒါကြီးဟာသဘာဝတရားအတိုင်းဖြစ်ကြတာပါ။ရုပ်တိတော့မှရှိတယ်။သူ့ရဲ့ဖုံးပွဲတိမ်ညွတ်နေတဲ့တင်ကိုယ်သတ်သိအရေးအချင်းစွမ်းအားကိုသဘာဝကထုတ်ဖော်ပြလိုက်တာပဲဖြစ်ပါလေ။ကျန်တဲ့မျိုးစည်ရဲ့ဖုံးပွဲနေတဲ့ပင်ကိုယ်တက်တိကတော့အချိုတက်ပါပဲဒီတော့သူကချိုတဲ့အရာတော်ကိုပဲဖော်ပြပါလိမ့်မယ်တမာပင်မျိုးစည်ရဲ့ပင်ကိုယ်တက်တိကတော့အခါတက်ဆိုတော့သူကခါတဲ့အရာတော်ကိုပဲဖော်ပြနိုင်မှာပေါ့မျိုးစည်ရဲ့ပင်ကိုယ်တက်တိအတိုင်းအသီးသီးတာကလည်းပင်ကိုယ်တက်တိအရေးချင်းရမှာဖြစ်ပါလေသမားပင်ဆောင်ရကိုဘယ်လိုပဲပူဇော်ပတ်တာပြီးအလနာခံပြီးတော့ခြုံရတဲ့တရားစီပေးပါလို့ရှ िख ိုးတောင်းပါနေပြီနဲ့သမားပင်ကတရားစီပြီးမပေးနိုင်ပါဘူးတရားစီကိုလိုချင်ရင်တရားစီကိုတိုက်ရမှာပေါ့ဒီလိုဆိုရင်ဟိုမောင်ကိုဒီမောင်ကိုနေရဖို့လည်းမလိုပါဘူးသူ့တဘာဝအလျောက်တရားပင်ကတရားစီပဲပြီးမှဖြစ်ပါလေလူတွေရဲ့ဖြစ်ပုံကတော့မျိုးစိတ်ချတဲ့အချိန်လုံးကတော့ပေါ့ပေါ့ဆော့ဆော့တတိမပြုတ်ပဲထားတဲ့တမန်မျိုးစိတ်ကိုစိုက်ကြပါလေ။အသေးသေးရဲ့အချိန်ကြမှာခြုံရတဲ့တရားစီကိုတောင်းကြပါလေ။ဒီလိုပဲဖြစ်နိုင်ပါမလဲ။မျိုးစိတ်ကိုလိုက်ပြီးအသီးကကြီးပါလိမ့်မယ်။ကိုပြုမှုဖို့လုံခြုံမှုတွေကိုလိုက်ပြီးအကျိုးပေးပါလေ။ဘယ်သူမှဥတျောက်ကမှဒါကိုကြောင်းနဲ့ပေးနိုင်လို့မရနိုင်ပါဘူးဆိုတဲ့သဘာဝတရားကိုကောင်းကောင်းသိရှိနားလည်လေးလေးနိဗ္ဗာန်ရောက်ကြောင်းမှန်းကိုစောစောစပြီးရှောက်ပြီးရှောက်နိုင်လေးလေးဖြစ်ပါတယ်။မဟုတ်ရင်တော့လူတွေကအမြင်မှအဖြစ်မှားတွေနဲ့မကောင်းတဲ့နည်းတွေနဲ့စိုက်ပျိုးနေပြီးတော့အမှုပြောက်ဟာဖြင့်ငါ့ကိုကူညီတောင်းလျှောက်လို့နေပြေးသွားတဲ့အခါကျရင်တကူအမှုပေါ်တစ်ခုခုကြောင့်ဟာဟာနတ်ပြည်ကနာပြည်ကိုလာနေလေမိဘကိုရောက်နေတယ်လို့ယူဆညွှန်ပြနေကြပါလေဒါလေးဟာအယူမှားတွေပါလေမြတ်စွာဘုရားတက်တော်ထင်ရှားရှိခြင်းကအဖြစ်ကလေးတစ်ခုကိုပြောပြပါဦးမယ်တနေ့တော့ 모두 우가 우주기 세야탄 치깔라다래. 또 대지 송과로 나비 나야 나나이 아우로 루파드르세리 룸룸룸세리 룸룸보야 세야탄가 지떠마바래. 역사대야가래 또고 대야비야제나네 니오늘롱을 칼라이지 또롱고 นอกตะลงกูตอกแค้กะเลดิอะเปิดแท้ติอูมะลงตรงนี้อะปอกกูอะวุ่นเนี่ยเมี้ยเมี้ยสิปัดติอันนี้อนามาชื่อเดเยกันเดกูชะไคมาเดอูดิกาเมดิรอเยเดมึกตวาเดอะคาจาโรต้องชื่อชื่อตะชองเนี่ยใหญ่ดีคั่วไคมาเดดีรอดีมูกะวุ่นตาบ่มาเดอูโหดิเนท้องตาดาลูตะอูเดียวเตซวาดิมีซิงโจเลอะคามาตาจีลงตูกา ဒီသွားသူမိဘရဲ့အုတ်ခုံကိုရိုက်ခွဲပေးရပါတယ်။အုတ်ခုံကွဲသွားတဲ့အချိန်မှာတေသူအတွက်နိဗ္ဗာန်တကားလေးပွင့်သွားတယ်လို့ယုံကြည်ချက်တွေရှိကြပါတယ်။ဒီတော့ဒီလူကထင်လိုက်တာကတော့သူ့အဖေကိုမင်းသိလို့ပြီးပြီဖြစ်တော့ဦးခေါင်းအစားမြေအိုးကိုတတိရိုက်ခွဲရတယ်လို့ယူဆပြီးသင်္ကတ်ပြောပါတယ်။ဦးကိုကွဲသွားတော့ထောပတ်ကပေါ့တယ်လို့ရေပေါ်ပေါ်လာပါတယ်။ ကျောက်ခဲလေကတော့ရေထဲမှာမြုပ်နေပါတယ်။ဒီခါကျတော့မြတ်စွာဘုရားကဒီလိုကိုပြီးကဲစုပေါင်းရမန်းကြမှုတ်ကြထောပတ်တေရေမှာမြုပ်နေပြီကျောက်ခဲလေရေပေါ်မှာပေါ်ပါသေးတာလို့စုပေါင်းခိုင်းပါတယ်။ဒီတော့ဒီလူကဟာအရှင်ဘုရားဘယ်ဖြစ်နိုင်ပါမလဲထောပတ်ကရေးတဲ့ပေါ့လားဒင်းနဲ့ရေအောက်မှာမြုပ်နေပါမလဲဗျာဒါကသဘာဝပဲကျောက်ခဲကလည်းရေးတဲ့လေးတာဒင်းနဲ့ရေပေါ်မှာပေါ်နိုင်ပါမလဲ ဟုတ်တာကဒီပေါ်ပေါ်ပြီးတော့လေးတာဟာဒီအောက်မှာမြုပ်လာမှာဟာသဘာဝဓမ္မပါဗျာလို့ချက်ထားပါတယ်ဒီတော့မြတ်စွာဘုရားကတရားသင်ဟာအပြင်ပကကဘာဝတရားကိုတော့ကောင်းကောင်းနားလည်သားပဲအသွင်းသဘာဝကိုတော့နားမထောင်ခြင်းဘူးလက်မခံခြင်းဘူးသိသားခင်ဟာသူ့တသက်တာလုံးချက်ခဲနဲ့တူတဲ့လေးနာနဲ့အဖြစ်ရှိတဲ့အပြုတ်မူတွေကိုရှင်းသုံးရလို့ရှိရင်ဒီအောက်ထဲမှာမြုပ်ညာတာရှိတာပေါ့ ဘေသူကမှအပေါ်ကိုဆွဲတင်လို့မရနိုင်ပါဘူး။မဟုတ်လို့ထောပတ်ကဲ့သို့ပေါ်ပါတဲ့အပြုတ်အမူတွေလေ့ကျင့်သုံးရရင်တော့အထက်ကိုတက်ရမှာပဲ။ဘေသူကမှသူ့ခြေထောက်ကိုဆွဲပြီးမချနိုင်ပါဘူးလို့အမိန့်ရှိတော်မူပါတယ်။ဒီအတိုင်းပါပဲ။လူတွေဟာအယုံမှားတွေနဲ့ကိုယ့်ကိုယ်ကိုလှည့်စားပြီးငါ့ကိုဘယ်သူဘယ်ဝါကငါ့ကိုကယ်တင်လိမ့်မယ်လို့ယုံကြည်နေကြပါတယ်။ ကိုယ့်ဟာကိုယ်မှန်းယွင်းတာတွေကိုပြုပြင်မယ်လို့တော့မစိုးစားကြပါဘူး။တရားဆောင်အတွင်းမှာနေပြီးသီလဆောက်သိမ်းပြီးတော့တောင်းမလို့ကြပါဘူး။တဘဝကနေတဘဝကူးကူးပြီးတော့ဒုက္ခတွေဒုက္ခတွေနဲ့ပဲနေခဲ့ကြပါတယ်။တရားကိုစောစောရပြီးစကျင်ရင်ဒုက္ခတွေကစောစောထွက်ရမှာပဲဖြစ်ပါတယ်။ရုပ်ကြီးတို့မိမိတို့ကိုယ်တိုင်စံပြီးသလိုလောက်ကံသလိုအကျိုးပေးကြမှာဖြစ်ပါတယ်။ ယောဂီတို့ဟာမိမိတို့ရဲ့အပြုအမူတွေကိုအမြဲတမ်းသတိနဲ့ထိမ့်သိနေရမှာဖြစ်ပါတယ်။ဒါကြောင့်ယောဂီတို့ဟာမိမိတို့ရဲ့အပြုအမူတွေကိုထိမ့်သိနေရမှာဖြစ်ပါတယ်။အပြုအမူတွေအားလုံးဟာသုံးမျိုးသုံးစားရှိပါတယ်။ကာယကိုဖြစ်ပြုမှု၊ဝစီလုပ်ဖြစ်ပြုမှု၊မနောစိတ်ဖြစ်ပြုမှုတို့ဖြစ်ပါတယ်။သမာအားဖြင့်တော့ ကိုယ်အပြုအမူကိုအရေးတည်ရပါတယ်။နှုတ်အပြုအမူကိုဒုတိယနဲ့နောက်ဆုံးစိတ်အပြုအမူကိုတော့စိတ်ပြီးပြုမထားကြပါဘူး။ဒါပေမဲ့တဘာဝတရားအမှန်တရားကိုစူးစမ်းလိုက်မယ်ဆိုရင်တော့စိတ်ရဲ့အပြုအမူကအရေးအကြီးဆုံးဖြစ်တယ်ဆိုတာဟာထင်ရှားလာပါလိမ့်မယ်။ယောဂီတို့ကမိမိတို့ရဲ့စိတ်အပြုအမူကိုထိမ့်သိမ်းစောင့်ရှောက်နိုင်မယ်ဆိုရင် ကိုယ်အပြုအမူနဲ့နှုတ်အပြုအမူတို့ကိုပုံပြရာမရှိတော့ပါဘူး။သူတို့ဟာသူတို့အလိုလိုအလိုအလျောက်ထိမ့်သိမ်းပြီးဖြစ်ပါလိမ့်မယ်။လူတော်မှုအားလုံးဟာစိတ်ကနေစရတာကြီးပဲဖြစ်ပါတယ်။စိတ်ထဲမှာရှိတာကကိုယ်ကိုပြင်းထန်လာတော့နှုတ်အမူအရာဖြစ်လာပါတယ်။ဒါတဲ့ကိုယ်ကိုပြင်းထန်လာပြန်ရင်တော့ကိုယ်အပြုအမူဖြစ်လာပါတယ်။အားလုံးဟာစိတ်ကနေစကြတာပဲဖြစ်တာပေါ့။စိတ်ဟာအင်မတန်အရေးအကြီး
မြင်လိုက်ရရင်စိတ်ထဲကစပြီးဒေါသတို့လုံးထားတဲ့စိတ်တို့မနှောကန်နဲ့ပြုလုပ်ကြတာဖြစ်ပါလေ။ဒါရက်တော့ပို့ပြီးပြင်ထန်လာတော့နှုတ်အပြုအမူနဲ့အော်လိုက်ဆက်လိုက်နဲ့မ ရစီကနဲ့ကျုံ့ပြုတ်ပြီးလုပ်ပါတယ်။ဒါတဲ့ပေါ်ပေါ်ပြီးပြင်းထန်လာရင်တော့ကိုယ်အပြုအမူဖြစ်တဲ့ရိုက်လိုက်ပုတ်လိုက်တာတို့တနက်နေ့ပြည်ပြီးတက်လိုက်တာတို့တရားကံကျုံ့မှုတွေကိုလုံးမိကြပါတယ်။ဒီမကောင်းတဲ့အကုသို့ရစီကတရားကံတွေဟာမကောင်းတဲ့အကုသို့စိတ်မနှောကံကစပြီးမွေးထုတ်လိုက်တာဖြစ်ပါတယ်။ကံရဲ့ကုသိုလ်ဖြစ်တဲ့ဝစီကံကာယကံတွေဟာလည်းဒီအတိုင်းပါပဲအတိတ်ဒုက္ခရောက်နေတဲ့လူတူကိုမြင်လိုက်တွေ့လိုက်ရရင်စိတ်ထဲကအရင်ဆုံးစပြီးတနာတာကုညီနာဧကံပြင်တာတွေစိတ်ကောင်းတွေဖြစ်ပေါ်လာပါတယ်သူတို့ပြင်ထန်လာတော့နှုတ်ကနေပြီးတော့အာပိစကားပြောဒုညနာတက်တဲ့စကားမျိုးကိုပြောပါတယ်တောင်းတဲ့နှုတ်အပြုအမူဝစီစိတ်ကုသိုလ်တွေပေါ့ဒါနဲ့ပုံပြီးပြင်ထန်လာရင်တော့ကိုယ်အပြုအမူနဲ့အကူအညီပေးဆောင်ရွက်ပေးပါတယ်။တောင်းတဲ့ကိုယ်အပြုအမူကာယကံကိုဒီတောင်းတဲ့ကုသိုလ်ဖြစ်စေတဲ့နှုတ်အပြုအမူကိုယ်အပြုအမူတွေဟာတောင်းတဲ့ကုသိုလ်တွေဖြစ်စေတဲ့စိတ်ကစဖြစ်လာတာဖြစ်ပါတယ်။စိတ်ကမွေးထုတ်လိုက်တာဖြစ်ပါတယ်။လူတဦးတယောက်ရဲ့နှုတ်အမူရာကိုယ်အမူရာဟာလေဒီလူရဲ့စိတ်စေတနာစိတ်အမူသားကိုပြပြနေပါတယ်။ယောဂီတို့ခံစားရတဲ့တိုက်ပါစိုးပါဟာလေယောဂီတို့စိတ်ရဲ့စိုးမှုကောင်းမှုပေါ်မှာအယဉ်ကျေးနေပါတယ်။နှုတ်ဆက်ကိုမှုကြောင့်အယဉ်ခံမဟုတ်ပါဘူး။စိတ်ဓာတ်မရညာညနဲ့သာသူ့သူရုပ်ပြမှုကိုသာရှင်းတယ်။အမှန်တရားကိုတကယ်မတွေ့ဘူးသေးတဲ့လူတွေမှာတော့တကယ်သိရှိနားလည်မှုမရှိနိုင်ကြပါဘူး။ဒါပေမဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာဖြစ်ပြနေတဲ့အမှန်တရားတရားကိုတကယ်ရှာဖွေသိရှိပြီးလို့အတွက်ကတော့ဒီအမှန်တရားဟာပို့ပို့ပြီးထင်ရှားလာပါလိမ့်မယ်။ဥပမာတစ်ခုပေးပါဦးမယ်။တိုးရက်ဖြတ်ပြီးခင်းူးသွားနေတဲ့လူတို့ဟာဓညနဲ့တွေ့တော့ဓညကမင်းလိုချင်တဲ့လောဘနဲ့ခင်းူးတဲ့ရဲ့ဘိုက်ကိုဓာတ်နဲ့ထိုးပြီးဆက်လိုက်ပါတယ်။နောက်အဖြစ်အပျက်တစ်ခုကတော့လူတို့ဟာအစာအိမ်မှာအနာပေါက်တဲ့ရောဂါအတွက်ဆရာဝန်ကဖိုက်ခွဲပြီးကုသရာမှာတည်ဆုံးသွားပါလေ။ဓမ္မရောဆရာဝန်ရောမဥ်စလုံးဟာအခြားလူတယောက်ရဲ့ဖိုက်ကိုဓာတ်နဲ့ခွဲရလို့ဒီလူတရားချင်းဖြစ်ပါလေ။ဒါကိုသဘာဝဓမ္မကရောတန်တရားကရောပူပြတဲ့အကျိုးပေးမှာလား။မဟုတ်နိုင်သေးပါဘူး။ပုဂ္ဂိုလ်ရဲ့စိတ်ထားစေတနာပေါ်မှာလည်းပြပါသေးတယ်။ဓမ္မရဲ့စိတ်ထားစေတနာကဘောပတိမကောင်းတဲ့စိတ်ထားတွေပဲ။ဒီအဝေးရဲ့စိတ်ထားစေတနာကတော့တောင်းတဲ့စိတ်ထားရောဂါပျောက်စေခြင်းတဲ့စိတ်ထားပဲ။တဘာဝတရားကစိတ်ထားစေတနာပေါ်မှာတည်ပြီးတော့တောင်းကျိုးဆိုးကျိုးပေးတာဖြစ်ပါလေ။နှုတ်အပြုအမူကိုကိုယ်အပြုအမူပေါ်မှာတည်ပြီးနေတာမဟုတ်ပါဘူး။စိတ်ကိုစပြီးထိမ့်သိမ့်ထားရရင်ကိုယ်နဲ့နှုတ်အပြုကိုစိတ်ကိုကြံရှိပါဘူး။စိတ်ကောင်းနေရင်ကိုယ်နဲ့နှုတ်ပုတ်ကလည်းသူတို့အလိုလိုကောင်းလာကြမှာပါပဲ။ဒီလေကစိတ်ကိုယ်တော့မြင့်နေပြီနှုတ်အပြုအမူကိုယ်အပြုအမူတွေကစင်ကျင်ပြီးတော့စောင့်ထိတ်နေကြပါလေအယူအညစ်တွေကတော့ပျက်စီးနေပြီးတော့အကုသို့အလုပ်တွေပွားနေကြပြီးဆင်းရဲဒုက္ခတွေကမလွတ်နိုင်ကြပါဘူးမြတ်စွာဘုရားကဆင်းရဲဆင်းရဲခြင်းရဲ့အကြောင်းရင်းအမြစ်ကိုရှာဖွေတဲ့အခါမှာစိတ်ဟာကလည်းတောင်းကျိုးဆိုးကျိုးတွေကိုသိမှန်ကြောင်းကိုသိရှိလာပါလေသာဝေဝိပဿနာယောဂီတွေကလည်းမိမိတို့ကိုယ်တိုင်ကိုယ်တည်းလက်တွေ့ခံစားနိုင်သိရှိနိုင်ကြပါလိမ့်မယ်။မြတ်စွာဘုရားကမနောပတ်ကိပုတ်ပြင်ကမာသမာမနောတေသာမနောမယာလို့မြင့်တော်မူပါတယ်။မနောပတ်ကိကမာသမာစိတ်သာရင်ရှိလောရှိကုန်၏တဲ့။အာလုံးအပြုအမူတွေဟာစိတ်ကသာစပြီးနောက်ကျမှနှုတ်အဆင့်ကိုယ်အဆင့်ကိုလောက်ကြရပါတယ်။မနောတေသာစိတ်ဓာတ်ရင်းအကြီးအကျယ်အမှုအုတ်ထုတ်ဖြစ်ပါလေစိတ်ဓာတ်ရင်းအကြီးဆုံးအကြီးအကျယ်ဆုံးဖြစ်ပါလေမနှောမရာစိတ်ရှင်းပါလင်းဖြစ်ကုန်ပြီလောကမှာပြည့်စုံရသမျှကောင်းမှုမကောင်းမှုတွေဟာစိတ်ရဲ့လုံဆောင်မှုတွေစိတ်ရဲ့ရလတ်တွေပါပဲနောက်ပြီးတော့ရသဖရားကလည်းဟောပြတာရှိပါသေးတယ်ဒီလိုတစ်စုံတစ်ယောက်သောတည်ပြီးပြင်းားလို့တော့မကောင်းသောစိတ်ဖြင့်ကျောသူပြုမူခဲ့သည်ရှိသောထို့သူဤနောက်သို့လည်းသည်ဒီမြားဤခြေရာကိုအရှင်လိုက်တဲ့ကဲ့သို့ဆင်းရဲခြင်းသည်အရှင်လိုက်ပါလိမ့်မယ်တဲ့။ဘယ်ကောမှပြုလို့မလုပ်နိုင်ပါဘူး။နောက်တစ်ခုကလည်း 当作自身的废品，要守住目标的许多，不一定要走，一定是来的太多，参加的努力是来累积的。谁打你？也一直走马的，谁打的？七杆八的，七杆谁打？三心是四年多，六个嘛，六个呀，六五的哈，啊，多少的一家八的人，啊，七杆俺们三心年多，我高也低的啥，一家也八的人。Now, Nasapira, Isa Tapati, Isa Tapati, Tapasali, Ibuyasa Tapati, Isa Nandati, Isa Nandati, Tapapuyo, Udayasa Nandati. Makaumu Akudogo, Tulokwekuha, Akula Sinyajingu Kanyadate, Nangle, Nambawabuari Male, Sinyajingu Kanyabale Ome. Taumu Kudogo, Tulokwekuha,คุณเลี้ยงช้างตาบูขันใจยาดีน้องเลี้ยงน้องบัวบัวดีมาช้างตาบูขันใจยาหาเลี้ยงโอเม่เด็กท่านหาเสียหอมูช้างกันลามูเสียตมากับพี่หนุ่มและขันใจยามามาหอบบูย้อนยิ่งดูหายิ่งดูกูเลยกูด้วยเล็กๆอาม่าติดตาเตียตาบ้าวาเตียตาม้าตาม้าตาเตียมีอาบูเท่าเทียนที่สิลาจับอะไรเนี่ยเส้นเล็กนี้มีปัญหาก็ที่กรรมฐานนี้เนี่ยเส้นตัวเนี่ยส่วนเองเส้นเท้ามาอักเสบตัวจะคู่ยืนสี่ดีส่วนเองดีดีก็ดีดีอุ้งเดียวค่ะมาเก้าเนี่ยกูอพยพมึงกูอพยพมึงเลยกูมันลุ้นยังบาปเลยยี่ห้าเลยที่ซาลาบาเลยเนี่ยเส้นเท้ามาอักเสบตัวจะคู่ยืนกว่าไรเองกว่าไรเจ้าส่วนเองเนาะเส้นเส้นยาบาเลยเส้นเส้นคุยยาบาเลยขันซายาเลยวิจารณ์อะไรกูเลยกูเราเลยวิจารณ์อะไรกูขันซายาจะบาเลยยูจีกูก็สิ่งเนี้ยสิ่งเด็ดยูจีสิ่งโอที่ยูจีก็สิ่งที่ว่าเรื่องนี้สิ่งเนี้ยตัวความรู้ก็ยานเรื่องนี้ที่ต่างกันตัวสิ่งมันรู้มันท่าสิ่งมันก้องเด็ดสิ่งยูจีเรื่องสัตว์ที่ยูจีเขาก็มาตายอะไรวิญญาณกูขันจ้าจ้าอย่างโอที่มาตายอะไรวิญญาณกูสิ่งเนี้ยไม่ใช่ตัวเนี้ยก็ตัวเปลี่ยนไปเลยแต่หาสิ่งเนี้ยเช่นปงซังเช่นยูจีโอตัวบาสิอากูโดสิกิฮะน้าเด็กเนี่ยพ่อเด็กพ่อลาบีมีเช่นเลยว่าตัวปู่ส่วนเนี่ยลาบาร์เองขันจ้าอย่าเรื่องนั้นนะครับมาเก่าโดมาเก่าเด็กอากูโดไม่รู้ตัวบาร์เองอากูโดเจอเรื่องตัวโดมาเก่าเด็กเรื่องนั้นเรื่องขันจ้าอย่าบาร์เองดีโลเนี่ยเสียงอันนั้นเช่นเลยที่มองลงสักทีก็เช่นเลยจ้าโดเช่นปงจังก็ดีเด็กตัวปู่ที่ส่วนเนี่ยลาบีโดอาเต้าลาบีโดซีเนี่ยเป็นข่าวว่าเมียแมนโดเบ้ดีซีเนี่ยอธิเกมาเบ้เมียบาดอเบ้แล้วดูบาเบ้ใส่เท่ามาเมียตาดูนี่นะใส่กางเกงสีมากูใส่กางเกงอยู่เลยกูลูกอายุอันนี้กูเนี่ยลูกใจแมนดีใส่เอจังเฮ้ใส่ช่างหลังไม่ดูกูขันจานหนึ่งบาเบ้สุดาฮาเล่ทุ่งชาลาบาเบ้ยูจีกับท้องเด็กยูจีกูเอ็งยังช่างหลังกูขันจานยาท่านจะลายาโดเสกันเลยเอ็งยังทำได้เช่นปงจังกูยาตัวดีโดเสียเสียดีโดเอ็งยังทำได้ไม่กูจ้าว่าโดได้บ้างเลยซึ่งเอ็งยังทำได้โดต้องเด็กกูอุปุเนี่ยเสียอุปุมือกูได้กูรู้กันเลยต้องมือกูรู้ก็เสียเอ็งยังทำได้ลาบานเลยอุปุเอ็งยังทำได้เนาะเลยเอ็งยังทำได้บ้างเลยโอ้โหเอ็งยังทำได้ไม่ดีตัวบ้านเราจะมาพิจารณาคุณฮะพี่ป้าก็ตะโกนอันนี้บอกจังพี่ลายดำไม่เข้าใจตียาคุณน้าเลยล่ะโตเส้นยาที่เสียดายดีกูไม่รู้จักเลยพี่พี่เนี่ยเอ็งเนี่ยทางการที่พี่ลายดำดีกูไปรู้จักได้เลยไหมแต่หากไม่ได้บาร์เลยยืนนานเลยกูพี่ล่ะฮะทางการที่ตีมวยล่ะโตตีมวยยังคือยาวล่ะโตตียาทำอะไรฮะปู่ปู่เช่นนี้จะตายล่ะตียาได้เลยไหมเออย่าเมื่อขันจ้าอย่าเลยค่ะสุดจีโอปีเช่นนี้จีรู้กันแล้วบ้างเลยแต่หาสิ่งใดมาอย่างเนี้ยองค์เราสิ่งนี้เนี่ยมาเพื่อนบ้างบุสิ่งที่มาเพื่อนนี้อย่างเดียวที่มาตั้งดีใจอย่างนี้แต่เจ้าสิ่งสุดละบ้างเลยสิ่งแบบนี้ลุงลุงอย่างนี้สุดละบุสิ่งอย่างนี้ดูบ้างเลยไม่แต่ตอนนั้นเช่นนี้ดูมาเมื่อที่ตอนนี้ชีวิตที่สุดเลยค่ะมาขันดาโกยเช็ดเย็นนี่บุมันเดียวกูจ้าสู้ยิ่งจะไม่ให้ปากบุเสียเช็ดเย็นบุมันเดียวกูเลยสู้ยิ่งจะเช็ดปากเลยเช็ดยิ่งสู้ยิ่งเลยค่ะ လုံးနာနှစ်ပါးစလုံးနဲ့ဖြစ်ပြနေတာတွေဟာလည်းထူးခြားလာပါတယ်။မြတ်စွာဘုရားကရုပ်ခန္ဓာကိုအစိတ်စိတ်အမှားမှားဆွဲပြီးရှိတယ်လို့စိတ်ကိုလည်းအမျိုးမျိုးအဖုံဖုံဆွဲစိတ်ပြီးလုံးနာစီးပူးခဲ့တဲ့အခါကျတော့စိတ်ဟာအမျိုးပေါင်း120မျိုးရှိပြီးစိတ်စိတ်ပေါင်း52မျိုးရှိကြောင်းသိရှိကြပါတယ်။ယောဂီတို့ဟာဒီစိတ်ကြီးအမျိုးမျိုးကိုအခုသိလို့မလိုပါဘူး။အခုအချိန်မှာတော့ကိုယ်တွေ့ခံစားသိရှိနိုင်မှာဖြစ်တဲ့စိတ်ရဲ့အစိတ်အပိုင်းကြီးလူပိုင်းကိုတော့သိဖို့ရလိုအပ်ပါလေ။ဒီအပိုင်းကြီးလူတိုင်းဟာဉာဏ်ညာနဲ့ပညာဝေဒနာနဲ့သိခါရလို့ဖြစ်ပါလေ။ပထမအပိုင်းဉာဏ်ညာဆိုတာကတော့သိရှိဖို့ဖြစ်ပါလေ။အာယုံကိုသိခြင်းသိတတ်တဲ့သဘောတရားဖြစ်ပါလေ။သူ့ရဲ့အလုတ်ကတော့သူ့ရုံမျှတာပါပဲ။မျက်စိနာနှာခေါင်းရှားခန္ဓာကိုယ်အယူပြားစတဲ့အာယုံဇာယတိဟာအသက်မရှိကြလို့ပါပဲ။သူတို့ဟာစိတ်ရဲ့ဝိညာဏရဲ့စိတ်အပိုင်းနဲ့သိခွင့်မှုမရှိဘူး။ဒါပေမဲ့မလို့ဆောင်နိုင်ကြပါဘူး။ဥပမာမျက်လုံးကလည်းကောင်းပါလေ။အလုံးလုံးလည်းရှိပါလေ။ဒါပေမဲ့တစ်ခါတလေလူတို့ဖြတ်ဆိုင်သွားတာကိုမမြင်လိုက်မိပါဘူး။နာရီကလည်းကောင်းပါရဲ့မယ်ကိုနာမည်ကိုဩခေါ်နေတာမချားမိပါဘူးဒီလိုခဏခဏဖြစ်တတ်ကြပါလေစိတ်ရဲ့ဖြစ်တတ်တဲ့သဘောသူ့ဉာဏ်တဲ့အတိုင်းဖြစ်တဲ့ဝိညာဏဟာမျက်စိတို့နားတို့နဲ့လာပြီးဖြစ်ပြီးတော့မှဆက်တယ်မိပြီးမှသာမြင်ရကြားရတာဖြစ်ပါလေဒုတိယအတိုင်းဖြစ်တဲ့တဏှာဆိုတာကတော့အာယုံဥသဘောကိုဖတ်ခြင်းအမှန်ညာသိမှတ်တဲ့သဘောဖြစ်ပါလေသူ့အလုပ်ကတော့မှတ်မိပြီးအတိအမှပြုတ်ဝေးတာဖြစ်ပါတယ်။အာယုံဥသဘောကိုမှတ်ခြင်းဖြစ်ပါတယ်။အတိတ်ကအတိတ်အကျိုးကြီးတတိယမှတ်မိတာဒီအပေါ်မှာပြီးပြီးတော့သူကအတိအမှပြုတ်လိုက်ပါတယ်။ဥပမာအတန်တစ်ခုကိုကြားလိုက်ရရင်အော်စကားပြောတဲ့အတန်ဒီပါလား။ဆွေးရတဲ့စကားမျိုးတွေ၊ရှင်းပြတဲ့စကားမျိုးတွေအဆရှိလို့ပြောရတာကိုကြားရတာကိုသူ့မှတ်လိုက်မိပါတယ်။ဒီမှာလုံးကမကဝေဖန်ကျလေးထလိုက်ပါတယ်။တံပိုးလေးဖြတ်လိုက်ပါတယ်။ဆိုးတဲ့အတံပဲမကောင်းဘူးမကောင်းဘူး။ရှင်းရတဲ့အတံပဲကောင်းလိုက်တာကောင်းလိုက်တာ။ဒီလိုနဲ့ကောင်းမကောင်းတံပိုးဖြတ်လိုက်ပါတယ်။ဒီစားကြတော့စိတ်ရဲ့တတိယပိုင်းဖြစ်တဲ့အာယုံကိုခံစားခြင်းခန္ဓာကိုယ်ပေါ်မှာတွေ့ထိခံစားရခြင်းဖြစ်တဲ့ဝေဒနာကပေါ်လာပါတယ်။ခန္ဓာကိုယ်ပေါ်မှာတွေ့ထိခံစားရတဲ့ဟာဒီဟာရုပ်တရားတစ်စက်မဟုတ်ပါဘူးစိတ်နဲ့လည်းတစ်စက်ပါပဲရုပ်ပိုင်းဟာသူ့ဟာဒီဝေဒနာတွေကိုသိသိခံစားနိုင်တာမဟုတ်ပါဘူးစိတ်ကခန္ဓာကိုယ်ရဲ့တဏှာတစ်ပိုင်းပိုင်းကိုရောက်ပြီးစိတ်နဲ့ရုပ်နဲ့ဖြစ်ပေကြမှာကခန္ဓာကိုယ်ကဝေဒနာကိုခံစားနိုင်တာဖြစ်ပါလေရုပ်နဲ့နှစ်ပါးပေါင်းစုကြပြီးမှဖြစ်နိုင်ပါလေဝေဒနာပေါ်နိုင်ပါလေစိတ်ရဲ့ပထမပိုင်းဉာဏ်ဉာဏ်သိလိုက်တဲ့အပိုင်းကဘာဟာအပန်းဆိုတာကိုသိလိုက်ပါတယ်။ဒုတိယအပိုင်းသိမှတ်တဲ့ပညာကအတန်ကိုရှင်းရနေတဲ့အပန်းလို့အသိမှတ်ပြလိုက်ပြီ။ကောင်းတယ်ကောင်းတယ်စိုက်တယ်စိုက်တယ်လို့လည်းဝေဖန်ပြီးတံပိုးဆက်လိုက်ပါတယ်။ကောင်းတယ်စိုက်တယ်လို့လည်းဖြစ်ရောခန္ဓာကိုယ်ပေါ်မှာကောင်းတဲ့အခံစားမှုတွေဟာဝေဒနာအဖြစ်နဲ့အပြိုင်နဲ့ပေါ်လာတတ်ပါတယ်။ဆဲတဲ့အပန်းကိုကြားရတဲ့အခါကျတော့တခါဝေဖန်တယ်လို့တံပိုးဖြတ်လိုက်တာကတော့မကောင်းဘူးမကောင်းဘူးမကြိုက်ဘူးလို့ဆိုတော့တာယာပေါ်မကောင်းတဲ့ခံရဖြစ်တဲ့ဝေဒနာတွေကိုဗျာညက်ထိုးခံစားလိုက်ရပါတယ်။ဒါဟာစိတ်ရဲ့တတိယပိုင်းဖြစ်တဲ့ဝေဒနာရဲ့လုံဆောင်ချက်ပါပဲ။ကောင်းတဲ့ဝေဒနာနဲ့မကောင်းတဲ့ဝေဒနာကိုခံစားရခြင်းဖြစ်ပါလေ။ဒီလိုဖြစ်ပြီးတဲ့နောက်စိတ်ရဲ့ဒုက္ခအပိုင်းဖြစ်တဲ့သင်္ခါရကခေါင်းပေါ်လာပါတယ်။သူ့ရဲ့အလုပ်ကတော့အတော့ကိုပြန်လုပ်ပြရဖြစ်ပါလေ။တဏှာကကြိုက်တယ်၊ကောင်းတယ်ဆိုပြီးနောက်ဝေဒနာကခံစားလို့ကောင်းတဲ့ဝေဒနာဖြစ်ပေးလိုက်ရင်သင်္ခါရကဒါမျိုးကိုနောက်ထပ်ပို့ပို့ပြီးတော့ဒေရှင်သေးတယ်၊ဒေရှင်သေးတယ်ဆိုတဲ့တဏှာကြီးတဏှာလောဘကိုဖြစ်ဆိုပြီးတဏှာလောဘနဲ့တုံ့ပြန်ပါလေ။တဏှာကမကောင်းဘူး၊မကြိုက်ဘူးလို့ဝေဖန်ဆုံးဖြတ်လိုက်ရင်ဝေဒနာကလည်းခံစားလို့မကောင်းတဲ့ခန္ဓာဖြစ်တဲ့ဝေဒနာလုတ်ပေးလိုက်တဲ့အခါကျတော့သင်္ခါရကဒါကိုမလိုချင်ဘူးမလိုချင်ဘူးမုန်းတယ်မုန်းတယ်ဆိုတော့ဒေါသနဲ့တုံ့ပြန်လိုက်ပါလေ။စ တည့်ရပထမပိုင်းမိန်းမနာဟာသူ့ကိုမျှတာကြည့်ပြီးတော့ရိုးရိုးမဟုတ်ပါဘူးအတိမသိနိုင်ပါဘူးဒုတိယပိုင်းတညာကလည်းမှတ်မိရင်ဒီပိုင်းကိုမျှဖြစ်ပြီးရိုးရိုးမဟုတ်ပါဘူးအတိမသိနိုင်ပါဘူးတတိယပိုင်းဝေဒနာကလည်းရိုးရိုးမဟုတ်ပါဘူးအတိမသိနိုင်ပါဘူးတည့်ရသဒ္ဓထပိုင်းတိတ်ပြန်တဲ့အပိုင်းသင်္ခါရကတော့ရိုးရိုးဖြစ်ပါတယ်အတိပြင်းနေပါတယ်သင်္ခါရဆိုတာကတော့တောင်းစုပြည့်ပြည့်စုံလင်းစုံလင်းခြင်းလောကီဆောင်ရွက်မှုတွေအထက်ထဖြစ်ပေါ်ပါတယ်။ဒီကြောင့်တစ်ခုကိုတုံ့ပြန်လိုက်ရင်တုံ့ပြန်မှုမှာစက္ခာစက္ခာတုံ့ပြန်တုံ့ပြန်သွားပါတယ်။စိတ်ဓာတ်ဆိုရင်လေစိတ်ဓာတ်ကစပြီးတော့လူကျင်တောင်းတာကလူကျင်တောင်းတာကပြီးတော့ဆက်ပြီးတော့တွေ့တာနေတာတွေ့တာနေတာဖြစ်လာပါတယ်။မကြိုက်တာဆိုကြရင်လည်းမလို့ခြင်းဘူးမလို့ခြင်းဘူးမုန်းတယ်မုန်းတယ်ဆိုတာဒီဟာရက်တိုက်ဆက်ရက်တိုက်ပေါ်ပေါ်ပြီးလာပါတယ်ဒီလိုပုံစံမျိုးတွေဟာသင်္ခါရတွေပါပဲသူတို့ဟာအသီးသီးတွေပါပဲဒါကြောင့်မို့သူတို့ကိုအထူးသတိစိတ်သတိရှိပုံရလို့ပါပဲသင်္ခါရက၃မျိုးရှိပါတယ်ပထမအမျိုးအစသင်္ခါရကတော့ဒီထဲမှာနှီးရောင်းဆဲတယ်လို့ပါပဲဝိနတနဲ့ချက်ချင်းတဲ့ကြောက်ွယ်သွားပါလေ။ဒုတိယအမျိုးသားသင်္ခါရကတော့စိတ်နဲ့စမ်းစတဲ့တောင်ရံပေါ်မှာမြင်းကြောက်ဆဲတယ်လို့ပါပဲ။မနစ်ကဆဲထားတဲ့မြင်းကြောက်ဟာမျက်မြင်ကြတော့မရှိတော့ပါဘူး။ကြောက်ွယ်သွားတယ်လို့ပါပဲ။တတိယအမျိုးသားသင်္ခါရကတော့စောက်ဆံတက်တင်းပေါ်မှာသူနဲ့ရိုက်ပြီးစောက်နဲ့ထိန်းထားတယ်လို့ပါပဲ။တတိယအမျိုးသားသင်္ခါရကတော့အင်မတန်ခိုင်မာဒီမြဲတဲ့အတွက်ကြောင့်သိစောက်ကြကောင်းမှာပါလေသူတို့ကလည်းကြောက်တော့ကြောက်တော့တော့မှာပါပဲဒါပေမဲ့မလွယ်ကြည့်ပါဘူးပေါ်ပြီးအချိန်ကြာမှဖြစ်ပါတယ်လူတွေကဒီပေါက်တွေကရောက်တဲ့အခါကျတော့စိတ်ရဲ့အပြင်းမမှုမှာပုံရိပ်နေတဲ့သင်္ခါရတွေဟာပေါ်ဆက်လာကြပါတယ်ဒီဘဝရဲ့နောက်ဆုံးစိတ်ဟာနောက်ဖြစ်ရမယ့်ဘဝရဲ့ပထမဦးဆုံးစိတ်ဖြစ်လာပါတယ်ဒီအထဲမှာကောင်းတဲ့အယူအချင်းသင်္ကေတတိရောမကောင်းတဲ့အယူအချင်းသင်္ကေတတိရောပါလာပါလိမ့်မယ်အခုဘဝရဲ့နောက်ဆုံးစိတ်ဟာဆက်ခဲတလဲလို့ဖြစ်နေရင်နောက်ဖြစ်ရမယ့်ဘဝရဲ့ပထမဦးဆုံးစိတ်ဟာလည်းဆက်ခဲတလဲဖြစ်ပြီးဆင်းရဲဒုက္ခတွေခံစားရပါလိမ့်မယ်အခုဘဝရဲ့နောက်ဆုံးစိတ်ဟာဒီဥပ္ပဒါဖြစ်ရင်နောက်ဖြစ်ရမယ့်ဘဝရဲ့ပထမဦးဆုံးစိတ်ဟာလည်းဒီဥပဒေဖြစ်ပြီးကောင်းကျိုးတွေခံစားရပါလိမ့်မယ်။ယောဂီတို့ရဲ့ရှင်ကြီးအနာဂတ်ဟာယောဂီတို့ရဲ့တာဝန်ဖြစ်ပါတယ်။ဘယ်လိုမှမမဆိုင်ပါဘူး။ဒီဝိသကနာကမ္မထာနည်းကအနာဂတ်ကိုဘယ်လိုကောင်းအောင်မွန်းအောင်ဖွင့်လင်းအောင်လုပ်ရမယ်ဆိုတာကိုသင်ပြပါလိမ့်မယ်။ဒီတော့ဒီကမ္မထာနည်းဟာဘယ်လိုသိရမယ်ဆိုတဲ့နည်းသိခြင်းနည်းပါပဲ။စိတ်ဓာတ်အေဂျန်ပါရစွာသမမြတ်တာကလုံးလုံးလေးနဲ့သိဖို့ရဖြစ်ပါတယ်။ဥပဒနာယောဂီဟာသိတော့မယ်ဆိုတော့ငြိပြီးတော့မသေးတတ်ပါဘူး။သိတော့မယ်ဆိုတာတောင်အပြုံးမပြတ်ပါဘူး။ဒီကနေ့စဲစဲမှာတော့ပြောင်းလဲနေတဲ့အငြင်းမရှိတဲ့အဖြစ်ပြက်တွေကိုရှုပြီးတော့အနိစ္စအနိစ္စအနိစ္စလို့ရှုနေရင်းနဲ့တွေ့ပေါ်နေကြတတ်ပါတယ်။ဒါဟာမျိုးပြကိစ္စမဟုတ်ပါဘူး။ဘုရားစိတ်ကောင်းညာသူတိလာရတာပဲ။ဒါကြောင့်ဥပဒနာယောဂီတွေဟာတေပေါက်တေဝကြရင်တေရင်းနေကြီးတေသွားမှာပဲကြောက်ရွံ့နေခြင်းမရှိကြပါဘူးလူတွေဟာအတိအနာကင်းအောင်နေတတ်ပါမှာအတိအနာကင်းအောင်ပြည့်စုံကြမှာပေါ့ဒီဥပဒနာကမ္မထံကလူတွေကိုအင်းငင်းစွာသမမျက်တာစွာနေတတ်ဖို့ပြင်ကြတဲ့လမ်းစဉ်ဖြစ်ပါလေစိတ်ရဲ့အပေါ်ရာအပိုင်းအပြင်ပိုင်းမှာဒါမဟုတ်ဘဲဝိညာဉ်ရည်ကိုပြည့်စုံခံစားနိုင်တဲ့စိတ်ရဲ့အင်မတန်နဲ့ဆိုင်တဲ့အပိုင်းမှာအင်းငင်းချမ်းသာခံစားမှုတို့ကိုလည်းဖြစ်နိုင်ပါတယ်။ယောဂီတို့ဟာဥပက္ခပွားနေကြပြီးဝိညာဉ်ရည်ကိုသိနေကြမှဆိုရင်စိတ်ရဲ့အနှက်ဆိုင်တဲ့အပိုင်းမှာဖြစ်နေတဲ့အကျင့်ပုံစံမျိုးကိုကြောင်းလဲပြရမှာဖြစ်ပါတယ်။မြေရိတ်တန်ရဲ့ခြေပြားမြေဒေတာရဲ့ခြေပြားအထက်ထအခါကသိနေတာဟာလုပ်ပြနေတာလုံလုံးလုပ်ပြနေလုပ်နေတာမဟုတ်ပါဘူး။လူ့ဘဏ်ကိုမျက်မှောက်ပြုနိုင်လို့ရလောကီတွေရဲ့အတူအစ္စတာမှာရှိပါလေ။ဒီတမထန်းကြီးကိုသုံးရင်းအားဖြင့်လောကီတွေအတွက်လူ့ဘဏ်တကားဟာပို့လာပါလိမ့်မယ်။ ဝိရိယစိုက်ပြီးစူးစမ်းအားထုတ်နေတာဖြစ်ပါတယ်။ဒါတကူပါအစွမ်းနဲ့မှလုပ်ရရတာမဟုတ်ပါဘူး။ဤသဒ္ဒနာကိုနားလည်ပြီးစိတ်ရှင်းသုံးရမှာဖြစ်ပါတယ်။နောက်ဆုံးတစ်ခုလုံးတော့ယေဇနာကြီးကိုအရေးပေးဖို့ပါပဲ။ယေဇနာကြီးကိုသိလို့တဲ့အားဖြင့်စိတ်ရဲ့အပေါ်ပိုင်းအသိစိတ်ရဲ့အနောက်ဆိုင်ပိုင်းအပိုင်းမသိစိတ်တို့ကိုတိုင်းခြားထားတဲ့အစာအသီးတွေကိုလူဖွဲ့ပြည့်စုံလို့ဖြစ်ပါလေ။နှစ်ဆိုင်တဲ့မသိစိတ်ဟာပုံမှန်ဝေဒနာတွေကိုခံစားနေရတာဖြစ်ပါလေ။အပေါ်ယံဖြစ်တဲ့အသီးစိတ်ကတော့ပုံမှန်ဝေဒနာတွေဖြစ်နေမှန်းတော့မသိပါဘူး။နှစ်ဆိုင်တဲ့အပိုင်းကဝေဒနာတွေကိုတုံ့ပြန်လုပ်နေပါလေ။ဒီလိုပုံပြန်နေတာတွေကိုမိမိရဲ့စိတ်အပေါ်ယံဘိုင်းကတော့မသိပါဘူး။စိတ်ရဲ့အပေါ်ယံဘိုင်းကိုအုံနောက်အသိဉာဏ်စိတ်ဓာတ်မညာဉာဏ်တွေနဲ့ပုံပုံသုံးမှပြီးတော့အင်းမြင့်ချမ်းသာလာအောင်ဖြစ်စေနိုင်လို့စိတ်ရဲ့နှတိုင်းတဲ့အပိုင်းကတော့ပုံပုံပြီးသူ့တွေကြီးမားလာပါတယ်။ဒီအတွင်းစိတ်ကိုကြောင်းလဲသိနိုင်မှသာဆင်းရဲဒုက္ခဖြစ်စေတဲ့အကုသိုလ်ဒီလိုက်တွေကကျင့်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်ပါတယ်။ဒီနှစ်ဆိုင်တဲ့စိတ်ရဲ့စဉ်းစားတော်မူလုပ်တတ်တဲ့အကျင့်ကြောင့်အချိန်လုံးတဲ့ဝိညာဉ်တွေကိုတုံ့ပြန်လုပ်နိုင်ခြင်းဖြစ်ပါတယ်။ဒီသမထမင်းကိုသူမြင်အားဖြင့်စိတ်အပြင်ပိုင်းနဲ့အနက်ဆိုင်လုံးအပိုင်းကိုတိုင်းခြားထားတဲ့အတာအစီးတွေပြုတ်ပွေသွားကြပြီးစိတ်ရဲ့အပေါ်ယံပိုင်းတွေကလည်းပုံမှန်ဝိညာဉ်တွေကိုသိစိတ်ကြီးခံစားနိုင်နိုင်ပါလိမ့်မယ်။စိတ်ဓာတ်တစ်ခုလုံး၊နံတရားတစ်ခုလုံးဟာတတိယရှိပြီးစိတ်ဓာတ်လာပါလိမ့်မယ်။ခန္ဓာကိုယ်တစ်ခုလုံးမှာဖြစ်ပျက်နေတာတွေကိုသိရှိလာပြီးကိုယ်မျိုးမှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုသိရှိနေကြတာကကိုယ်ကြီးအရေးကြီးဆုံးသိရှိလာပါလိမ့်မယ်။ဒုတိယအရေးကြီးချက်ကတော့ဝေဒနာတွေကိုသိရခြင်းအခါမှာပဲစိတ်ရဲ့အဖြစ်ပုံသာဟာကြောင်းလဲလာခြင်းဖြစ်ပါတယ်။စိတ်ရဲ့အယူကအဖြစ်ပုံသာကတော့ဝေဒနာတွေကိုတုံ့ပြန်လုပ်ဖို့ဖြစ်ပါတယ်။အခုတော့ကိုယ်ပေါ်ပြီးတော့ဥပက္ခစိတ်ဖြစ်နေပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာစိတ်ဝင်ဝေဒနာတွေကိုသာခံစားရကြပြီလာပါတယ်။ဒါပေမဲ့အဖြစ်ပေါင်းကမကုန်သေးတော့မခံတာတဲ့ဝေဒနာမကောင်းတဲ့ဝေဒနာတွေကိုခံစားရတဲ့အခါကြီးကြတော့တုံ့ပြန်မှုတွေလုံနေလုံနေတော့ပါတယ်ဒီလိုအချိန်ခါမျိုးမှာယောဂီကရေအောက်ထဲမှာခေါင်းပြုတ်တလို့ပါတယ်နောက်ရေအောက်ထဲကတခါခေါင်းပြန်ပေါ်လာပြန်ပြီးတော့အော်ဒီဝေဒနာတွေဟာမြဲတာဒီမှာမဟုတ်ပါဘူးကြောင်းလဲနေကြတာဒီပဲမမြဲတဲ့အနစ်စာတွေပဲလို့ဒီတရားနဲ့ဖြူလာခံတာလေးပဲဒီတော့စိတ်ကဥပက္ခဖြစ်နေပြန်ပါတယ်ဒီလိုနဲ့အချိန်ဟောင်းတော့လူဟာရိုးတဲ့မြိတ်လိုက်ရိုးပေါ်ပေါ်လိုက်လို့ဖြစ်နေပါတယ်။ဒါပေမဲ့တခဏလေးလိုက်သေးတာရိုးပေါ်မှာပေါ်နိုင်တဲ့ဆိုရင်တော့ပဲပေါ်လာပါပြီ။အစပြေးလာပါပြီ။ဒီတခဏလေးတွေကနေပြီးစက္ကန့်ကလေးတွေစက္ကန့်ကလေးတွေကနေပြီးမိနစ်ကလေးတွေနဲ့မကြာခင်တည်းတဏှာကြီးတရားထိုင်တဲ့အခါမှာအချိန်ကြီးတဏှာကြီးစလုံးရိုးပြီးရခေါင်းကရိုးပေါ်မှာပေါ်နေတာကိုတွေ့ရပါလိမ့်မယ်။တရားထိုင်နေခြင်းမှာဒါပဲဖြစ်နေဖြစ်နေဒါပဲတွေ့နေတွေ့နေစိတ်ကိုပြင်းပြတ်တာစွာထားပြီးတုံ့ပြန်မှုမလို့ပဲအနိစ္စကူတာအတိရှိနေရဖြစ်ပါတယ်ဒီဟာအတွက်ကိုယောဂီတို့ကကမ္မထာမင်းကိုသေသေးချာချာနားလည်ပြီးပြင်းပြင်းထန်ထန်အလုပ်လုပ်ရန်ဖြစ်ပါတယ်ဒီလိုဟာမိဘကိုမျက်ပေါက်ပြနိုင်ဖို့ဆံမှုတဲ့မဟာနာမကြီးဖြစ်တာမို့မှန်မှန်မှန်မှန်ဒီကြံပြောင်းရပြတာမရှိတဲ့နန်းကလမ်းကြားကလေးတွေပါသွားပြီးမြို့ပြေမနေကြပါနဲ့နန်းစီကိုကောင်းကောင်းနားလည်ပြီးတော့ဒီကမ္မထာနီးလို့လေကောင်းကောင်းနားလည်ပြီးတော့မြတ်စွာဘုရားညွှန်ကြားတော်မူခဲ့တဲ့အတိုင်းလိုက်နာပြီးကြည့်ရတာကိုမျိုးဒီမျိုးတွေနဲ့လည်းရောမောစိတ်ဆေးမလုပ်ကြပါနဲ့မငြင်းမတွက်နိုင်တဲ့ယောဂီတွေဒီလိုရှင်းသုံးကြပြီးလွတ်မြောက်ခဲ့ကြပါသည်ကျင့်ကြတဲ့ဒီအတိုင်းအခြားဘာကိုမှမရောချက်ဖဲကျင့်ကြပြီးစိရဲကဆက်ဆက်ကြတာအတွင်းနဲ့ဆိုင်တဲ့စိတ်ထဲမှာပြည့်စုံနေရတဲ့စိတ်ဝိဝေဒနာတွေကိုအထူးအရေးပေးတာအတိရှိနေတာကိုယ်တွေ့ဘဝနာမရညာနဲ့ခံစားပြီးစိတ်ကိုဥပက္ခဖြစ်နေဖို့ရာကိုလွတ်ရှင်းပေးတာ ဒီလိုဆိုရင်စိတ်ရဲ့အခြေခံတွေဟာပြောင်းလဲလာပြီးလူဒုက္ခဘဝဒုက္ခသံဃာဒုက္ခစတဲ့စိတ်ရဲ့ဒုက္ခမျိုးတွေကမလွဲမသွေလွတ်မြောက်ကြပါလိမ့်မယ်။ဒီမှာနားနေတဲ့အချိန်ဒီမှာရတဲ့အခွင့်အရေးတွေဒီအံ့ဖွယ်ရာကောင်းတဲ့ကမ္မဋ္ဌာန်းကြီးအံ့ဖွယ်ရာကောင်းတဲ့တရားဓမ္မတွေကိုအကောင်းဆုံးအဆုံးပြုပြီးရောဂီတို့ရဲ့အကျုပ်အနှောင်တွေရှင်းခြင်းတွေကျိုးခြင်းတွေဒီလိုသာအညစ်အကြေးတွေလူချင်းတောင်းတမှုတွေမလူချင်းမုန်းထားမှုတွေအမြင်မှားတွေကလျော့ကြပြီးတကယ့်ချမ်းသာဒုက္ခအစ်စ်တကယ့်အင်းကြီးတဲ့အစ်စ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခံစားနိုင်ကြပါစေ။ယောဂီတွေအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေ။ချမ်းသာဒုက္ခခံစားနိုင်ကြပါစေ။ဘဝတိသဗ္ဗမင်္ဂလံသတ်သိမ်းကုန်သောမင်္ဂလာသည်ဖြစ်ပါစေသတည်း